Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American အသံရဲ့2024ခုနှစ် February လ4ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်။ဒီမှာအင်ဂျင်နိုင်ပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ Radio ရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိ line to meter 1925 32တို့ပြင် line လက် meter 190 kHz 1905ရူကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေထဲမှာတော့ပင်လယ်နီတွေကတင်မောတွေကိုပစ်ခတ်ဖို့ပြင်ဆင်နေတဲ့ဟူတီတပုံတွေရဲ့မစ်ဆိုင်းတုံးကိုအမေရိကစစ်တပ်ကပစ်ခတ်ဖြစ်စီလိုက်ပါတယ်။လူမှုကွန်ရက်မှာရိုဟင်ဂျာတွေပေါ်မုန်တီးရေးပေါ်ပြနေတာတွေကိုဟန်တားဖို့ရိုဟင်ဂျာဒုက္ခသည်တွေကအိန္ဒိယနိုင်ငံကတရားရုံးမှာတောင်းခံလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မန့်ရင်းနိုင်တဲ့အတူပြောပြပေးသွားမှာပါ။
ဒီပင်းရင်ဒေတာမှာဇန်နဝါရီလဒုတိယပတ်အတွင်းစစ်ကောင်စီတပ်တွေဝင်ရောက်စီးနှင်းတဲ့နိုင်ပိုင်းမှာပဲအမျိုးသမီးတအူးနဲ့အမျိုးသားလေးဦးကိုရရက်ဆက်ဆက်တပ်ဖြတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့
လူမှန်သမီးတက်မယ်ဘယ်သူပဲဖြစ်ဖြစ်ပြည်သူလူထုမှလည်းသိတယ်ကိုလုံးမီးရှုပ်ဖြစ်အရက်သားတွေမှန်းသိတယ်ဘုံကျဲပြစ်ဆိုတဲ့ရွေချက်လှုပ်ဆောင်တာအဲ့ဒါကတော့ဒါစစ်ပွဲတိုက်နေတာမဟုတ်စစ်ပွဲတွေမှာရာဇဝတ်မှုကျူးလွန်တာဖြစ်သွားတယ်
NUG ရဲ့လူအခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းက VOA ကိုပြောသွားတာပါ။သတင်းအစီအစဉ်နောက်ပိုင်းမြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါဆီယာနာသိန်း၃နှစ်ပြည့်ကိုစန့်ကျင်တဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အသံတွေကိုလည်းကျမတို့စူးစီးတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုလည်းထုံးလွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြောပြမှာပါရှင်။
ပင်လယ်နီတွေကတင်မောတွေကိုပစ်ခတ်ဖို့ပြင်ဆင်နေတဲ့ဟူတီတပုံတွေရဲ့တင်မောဖြစ်မဲ့ဆိုင်တုံးတစ်ခုကိုဒီနေ့စောရဲမှာပဲကိုယ့်ကိုကာကွယ်အနေနဲ့တိုက်ခတ်ခဲ့တဲ့အကြောင်းအမေရိကန်စစ်တပ်အလဲပိုင်းဒေသကိုယ်ကဲရေးဌာနကပြောလိုက်ပါတယ်။ယေမန်နိုင်ငံကတပုံတွေထိတ်ချုပ်ထားရနေမြေကနေပစ်ခတ်မဲ့မဲ့ဆိုင်တုံးဟာဒေသတွေမှာရှိတဲ့အမေရိကန်ရေတပ်တင်မောတွေနဲ့ကုန်တင်တင်မောတွေအတွက်အရေးပေါ်ချိန်ချောက်မှုအန္တရာယ်ဖြစ်အမေရိကန်စစ်တပ်ကတုံ့တက်ခဲ့တယ်လို့လည်း X လူမှုကွန်ရက်ကထုတ်ပြန်ကြမှာဖော်ပြခဲ့တာပါအမေရိကန်စစ်တပ်ရဲ့လုပ်ရဟာလွတ်လပ်စွာရေချောင်းသားလာခြင်းကိုအကာအကွယ်ပေးရရောက်တယ်လို့နိုင်ငံကရေချောင်းသားလာမှုတွေအမေရိကန်ရေတပ်တင်မောတွေနဲ့ကုန်တင်တင်မောတွေပုံမဘေးကင်းလုံခြုံစေတယ်လို့လည်းပြောဆိုထားပါတယ်ယူရိုနိုင်ငံကအားပေးထောက်ခံထားတဲ့ဥတီတပုံတွေပေါ်နောက်ထပ်လက်တုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့ဗြိတိန်စနေနေ့ကတက်ခတ်ရမှာတော့ယေမန်နိုင်ငံကပြစ်မှတ်36ခုတင်မနေကိုထိမှန်ခဲ့တာပါတက်ခတ်မှုဟာဟူတီတပုံတွေရဲ့လက်နက်တွေရီယာတွေနဲ့အဝေးထိန်ဒရုန်းတွေကိုပြစ်မှတ်ထားတက်ခတ်တဲ့အမေရိကန်နဲ့ဗြိတိန်တို့ရဲ့ကြီးမားတဲ့ပူးတွဲစစ်ဆင်ရေးမှာတတိယအကြိမ်မြောက်လည်းဖြစ်ပါတယ်ခင်ဗျာ
အစ္စရေးထက်စီးရေးကူညီနဲ့အမေရိကန်စစ်လက်နက်တွေပြန်လည်ဖြည့်တင်းရေးဒေါ်လာ18.6 ဘီလီယံသုံးစွဲမဲ့ဥပဒေမူကြမ်းတရက်ကိုအောက်လွှတ်တော်မှာအများစုထိန်းချုပ်ထားတဲ့ Republican တွေတင်သွင်းဖို့စီစဉ်နေပါတယ်။ Ukraine အတွက်အကူအညီတွေမပါဝင်ပဲလူဝင်မှုကြီးကြပ်ရေးလုပ်ငန်းတွေအတွက်ဘီလီယံနဲ့ချီသုံးစွဲမဲ့အမျိုးသားလုံခြုံရေးဆိုင်ရာအသုံးစရိတ်ဥပဒေမူကြမ်းဟာထောက်ခံမှုအပြည့်အဝရဖို့တော့စိန်ခေါ်မှုတွေရှိနေတာပါ။ဥပဒေမူကြမ်းဟာအောက်လွှတ်တော်ဥက္ကဋ္ဌ Mike Johnson နဲ့ Republican ကိုယ်စားလှယ်တွေအတွက်အစ္စရေးကိုထောက်ခံမှုပြသရာရောက်နိုင်ပေမဲ့ဒီမိုကရက်တစ်ပါတီကအများစုထိန်းချုပ်ထားတဲ့အထက်လွှတ်တော်ရဲ့ထောက်ခံမှုရမယ့်အလားအလာတော့နည်းပါးနေပါတယ်။တစ်ချိန်တည်းမှာပဲအထက်လွှတ်တော်ကအပေးယူလို့ဆေးဆက်နှိမ့်နိုင်ထားတဲ့ဥပဒေမူကြမ်းတစ်ခုကိုမကြာခင်ထုတ်ပြန်မယ်လို့ခန့်မှန်းထားပြီးတော့အစောဆုံး၈သတင်းပလောက်မှမဲခွဲနိုင်ခြင်းရှိနေပါတယ်ရှင
်။ယူကရိန်းတွေကာကွယ်ရေးစီစဉ်သစ်တွေလူညွေးလုပ်ငန်းစဉ်သစ်တွေနဲ့ခိုင်မာအားကောင်းလာစေဖို့တခြားဥရောပနိုင်ငံတွေနဲ့လက်တွဲကြိုးပမ်းနေတယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကပြောလိုက်ပါတယ်။ရုရှားကြိုးကြော်မှုကိုခုခံရမှာကာကွယ်ရေးနဲ့လုံခြုံရေးအတွက်အစီအစဉ်သစ်တွေကိုဆွေးနွေးနေတဲ့နိုင်ငံတွေထဲဂျာမနီ၊နယ်သာလန်၊လူဇမ်ဘော့၊လစ်တူရေးနီးယားနဲ့ကနေဒါနိုင်ငံတွေပါဝင်တယ်လို့လည်းယူကရိန်းသမ္မတကညစဉ်ပြောကြားတဲ့မင်ကုန်းမှာစင်ရီကပြောခဲ့တာပါ။ရုရှားကြိုးကြော်မှုဟာယူကရိန်းစစ်မျက်နှာမှာစတင်ခဲ့ပေမဲ့ယူကရိန်းနိုင်ငံတည်းရဲ့လွတ်လပ်မှုကသာရည်ရွယ်တက်ခိုက်တာမဟုတ်ဘူးဆိုတာကိုမမေ့ကြဘူးလေသတိပေးသွားပါရစေ။ဒီအတွက်လည်းလွတ်လပ်တဲ့ကမ္ဘာကြီးရဲ့ညီညွတ်တဲ့ပူးပေါင်းဆောင်ရွက်မှုတွေဟာယူကရိန်းကရုရှားကိုအနံ့ယူဖို့ကြိုးပမ်းရမှာအရေးကြီးတယ်လို့ရုရှားအစိုးရအနေနဲ့တခြားနည်းလမ်းကိုနားလည်မှာမဟုတ်ဘူးလို့လည်းပြောဆိုခဲ့ပါရစေ။ ယူကရိန်းရှိပိုင်းကရုရှားတင်ပြထားတဲ့မြို့တစ်မြို့ကနာမည်ကြီးဆိုင်တစ်ခုကိုမနေ့တုန်းကတိုက်ခတ်ခံရမှုကြောင့်လူ28ယောက်ထက်မနည်းသေဆုံးတဲ့လို့ရကိုတော့ယူကရိန်းရဲ့လက်ချက်ဖြင့်ရုရှားကဆွဆွဲထားပါတယ်။စနေနေ့မှာပဲယူကရိန်းအလယ်ပိုင်းနဲ့တောင်ပိုင်းဒေသတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ရုရှားအဝေးထင်း drone 14ခုနဲ့9ခုကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့လည်းယူကရိန်းလက်ထက်ကပြောဆိုထားပါတယ်ခင်ဗျာ။
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညာဘက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်Facebook လူမှုကွန်ရက်မှာ Ranger တွေပေါ်မုန်ဒီဖော်ပြနေတာတွေကိုဟန်ထားဖို့ Ranger ဒုက္ခသည်တယောက်ကအိန္ဒိယနိုင်ငံကတရားရုံးမှာတောင်းခံလိုက်ပါတယ်။အိန္ဒိယနိုင်ငံကလူမှုကွန်ရက်တွေမှာ Ranger တွေကိုအကြမ်းဖက်ဝါဒီတွေတရားမဝင်ရွှေ့ပြိုင်းနေထိုင်သူတွေစတဲ့မကောင်းတဲ့အသုံးအနှုန်းတွေနဲ့ဖော်ပြနေပြီးဝိုင်းပယ်အောင်လုပ်နေတာတွေကြောင့်ဟန်ထားပြီးဖို့တရားရုံးမှာဖျောက်ထားခဲ့တာပါ။ Ranger တွေပေါ်မလုံမုန်ဒီတဲ့ဖော်ပြချက်တွေအိန္ဒိယနိုင်ငံကလူမှုစာမျက်နှာတွေမှာဖော်ပြတဲ့အခါပယ်ဖျက်နိုင်အောင်စောင့်ကြည့်ဖို့ပါဝင်တဲ့တောင်းဆိုချက်ကိုတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာအများပြည်သူသိခွင့်ရခဲ့ကြပါတယ်။ Ranger တွေပေါ်ဓာတ်ရရည်ညွတ်တဲ့မုန်ဒီမှုတွေနိုင်ငံရေးအရာသဘောထားကွဲပြားစရာတွေသတင်းမှားတွေမှန်မှန်သတင်းတွေအချင်းချင်းဖော်ပြနေတာတွေကို Facebook ရဲ့ဌာနရင်းအစီရင်ခံစာတွေနဲ့အများပြည်သူကိုထုတ်ပြန်တဲ့အစီရင်ခံစာတွေမှာပါတွေ့ရှိရကြောင်းလည်းတရားရုံးကိုတင်ပြထားပါတယ်။ဒီနေ့နိုင်ငံမှာဝန်ကြီးချုပ်နေရင်ဒါမူဒီဦးဆောင်တဲ့ဟိန္ဒူမျိုးသားရေးဝါဒီ BJP ပါတီ2014ခုနှစ်မှာအနိုင်ရခဲ့ပြီးနောက်ပိုင်းမွတ်စလင်ရိုဟင်ဂျာတွေပေါ်ဆန့်ကျင်မှုတွေလည်းတိုးလာခဲ့တာပါ။လွန်ခဲ့တဲ့6နှစ်အတွင်းရန်ကန်ရှိတဲ့ရိုဟင်ဂျာတွေနိုင်ငံတွင်းတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးခံခဲ့ရတယ်လို့တချို့ကနေရပ်ပြန်မှုတွေလည်းရှိခဲ့ပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့2022ခုနှစ်နိုဝင်ဘာလအထိစီးရင်ရအိန္ဒိယမှာရိုဟင်ဂျာ12,000ကျော်နေထိုင်နေရပါတယ်ခင်ဗျာ
။ American ပြည်ထောင်စုတောင်ကာကာရိုလိုင်းနားပြည်နယ်မှာစနေနေ့ကကျင်းပတဲ့ Democratic Party တွင်ပနမရွေးကောက်ပွဲမှာသမရဂျိုးဘိုက်ဒန်အပြတ်အသတ်အနိုင်ရပါပါတယ်။ဒါဟာပါတီတွင်သမရလောင်းရွေးပွဲအတွက်ပွဲဝူအတွက်အနိုင်ရလိုက်တာပါ။သမရဘိုက်ဒန်နဲ့ရှင်ပြိုင်ခဲ့ကြသူနှစ်ဦးကတော့မနီဇိုးတာပြည်နယ်ကဒီမိုကရက်လွှတ်တော်အမတ်ဒင်းဖီလစ်စ်နဲ့အမျိုးသမီးစာရေးဆရာမမာရီယာနီဝီလ်ဆန်တို့ဖြစ်ပါတယ်။မဲအရေးအတွက်84ရာခိုင်နှုန်းကိုရေးတွက်ပြီးချိန်မှာဘိုက်ဒန်ဟာမဲပေါင်း3000ကျော်ရခဲ့ပြီးရာခိုင်နှုန်းအရဆိုရင်တော့ 96.4% အနိုင်ရခဲ့တာဖြစ်ပါတယ်။တောင်ကာရိုလိုင်းနားပြည်နယ်ပါတီတွင်းရွေးကောက်ပွဲမှာဒီမိုကရက်လူမဲမဲဆန္ဒရှင်တွေရဲ့အခန့်ကဏ္ဍဟာအရေးပါခဲ့ပါတယ်ရှင်။
ချီနင်းငယ်11ကလူကြီးထူထပ်တဲ့နေရာမှာတော်မီပြင်းထန်လောင်ကျွမ်းမှုကြောင့်အနည်းဆုံး46ယောက်သေဆုံးပြီးအင်ဂျီ1100ကျော်ထပ်မင်းပစ္စည်းတွေအကြောင်းတာဝန်ရှိသူတွေကပြောပါရယ်ဒေသခံတွေအတွက်မိရဲ့နယ်ချင်းချောက်မှုအဆိုးဆုံးနေရာတွေကိုအရောက်သွားနိုင်မှုလဲမိသက်သမားတွေအပြင်းထန်ကြိုးပမ်းနေကြပါတယ်ခင်ဗျာ
တနုနေညချမ်းသတင်းအစီအစဉ်ကိုကိုအောင်လူဦးနဲ့အတူတင်ဆက်ခဲ့တာပါမြန်မာနိုင်ငံမှာအာဏာသိမ်း3နှစ်ပြည့်တဲ့နေ့2024ဖေဖော်ဝါရီလ1ရက်မှာဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကအာဏာသိမ်းနှစ်ပတ်လည်ဆရာနာရှင်စန့်ကျင်ရေးစစ်အာဏာရှင်စန့်ကျင်ရင်းနဲ့ကြာဆုံးသွားသူတွေနဲ့အသက်အိုးအိမ်ဆုံးရှုံးခဲ့ရတဲ့မြန်မာပြည်သူတွေအတွက်အောက်မွေပွဲဆူတောင်းခဲ့ကြသလိုမြန်မာနိုင်ငံမှာဆရာနာရှင်စနစ်အပြည့်အသက်အဆုံးသတ်ဖို့နဲ့ရိုဟင်ဂျာတွေအပါအဝင်မြန်မာပြည်သူတွေအတွက်ဒန်းတူအခွင့်အရေးနဲ့တရားမျှတမှုပေါ်ဆောင်နိုင်တဲ့အရက်သားအုပ်ချုပ်မှုတွေပေါ်ပေါက်လာနိုင်မှုအတွက်တောင်းဆိုခဲ့ကြပါတယ်။ဒီလိုရိုဟင်ဂျာတွေရဲ့မျှော်လင့်ချက်အစီအစဉ်ကနေမတ်စုမွန်ကစူးစီးတင်ပြမှာပါရှင်။
မြန်မာနိုင်ငံမှာဆရာနာတင်ထားတာ၃နှစ်တင်းတင်းပြည့်တဲ့အချိန်မှာပဲ EU ဥရောပသမဂ္ဂအစိုးရကိုယ်စားလှယ်နောက်အမေရိကန်ပြည်ထောင်စုအပါအဝင် UK ဆွစ်ဇာလန်နယူးဇီလန်ကနေဒါဩစတြေးလျနော်ဝေးကိုရီးယားနိုင်ငံတွေကနိုင်ငံသားရေးဝင်ကြီးတွေရဲ့2024ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ထုတ်ပြန်တဲ့ပူးတဲ့ကြေညာချက်ထဲမှာတော့ဆရာနာတင်ခံထားရတဲ့မြန်မာနိုင်ငံထဲမှာရိုဟင်ဂျာတွေပါဝင်ဘာသာရေးတိုင်းရင်းသားအတိုင်းဝိုင်းတွေပေါ်မှာစနစ်တကျခွဲခြားဆက်ဆံမှုနောက်ဘာသာပေါင်းစုံရဲ့ဝိပုကိုးကွယ်တဲ့နေရာတွေအပါအဝင်အယက်သားပြည်သူတွေရှိနေတဲ့နေရာစုံကိုလေကြောင်းနဲ့တိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်မိရှို့နေတာအယက်သား ားပြည်သူတွေကိုနှိမ်မနှိပ်စက်တက်ဖြတ်ဖန်စီထောင်ချမှုတွေကိုပြင်းပြင်းထန်ထန်ရှုံချကန့်ကွက်ပါကြောင်းပူရဲသဘောထားထုတ်ပြန်ခဲ့တာဖြစ်ပါတယ်ပြည်သူတွေပေါ်မှာကျူးလွန်နေတဲ့အကြမ်းဖက်လုပ်ရက်တွေကိုချက်ချင်းရပ်တန့်မှုနဲ့ဖန်စီထားတဲ့နိုင်ငံရေးအကျဉ်းသားတွေအလုံးပြန်လွှတ်ပေးဖို့နောက်သက်ဆိုင်သူအလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးမှုအခင်းကျင်းပေါ်ပေါက်လာဖို့ဖန်တီးပေးဖို့ကိုလည်းနိုင်ငံဆောင်ကတောင်းဆိုခဲ့တာဖြစ်ပါတယ်အခုလိုမျိုးနိုင်ငံတကာကရိုဟင်ဂျာတွေပါဝင်ပြည်သူတွေအပေါ်အကြမ်းဖက်လုပ်ရက်တွေကိုရပ်တန့်မှုအာဏာသိမ်း3နှစ်ပြည့်နှစ်ပတ်လည်မှာတောင်းဆိုနေတဲ့တစ်ချိန်တည်းမှာပဲရိုဟင်ဂျာလူငယ်ရိုဟင်ဂျာအမျိုးသမီးရိုဟင်ဂျာလူမှုအတိုင်းဝိုင်းအဖွဲ့အစည်းပေါင်းစုံပါဝင်တဲ့ရိုဟင်ဂျာအရက်ဖက်အဖွဲ့အစည်းတွေစုပေါင်းပြီးလဲကျွန်ုပ်တို့ရိုဟင်ဂျာများသည်ငြိမ်းချမ်းရေးနဲ့ Federal Democracy အတွက်မြန်မာနိုင်ငံနဲ့အတူစီလုံးညီညွတ်စွာရပ်တည်ပါသည်ဆိုတဲ့ပူးတွဲကြေညာချက်ကိုလည်း February 1ရက်နေ့မှာတောင်းဆိုခဲ့ပါတယ်ရိုဟင်ဂျာတွေအနေနဲ့စစ်ဆိုးရဆက်ဆက်စစ်ကောင်စီရဲ့ခွဲခြားဆက်ဆံဖိနှိပ်မှုလူမျိုးတုံးတပ်ဖြတ်မှုတွေကိုခါးစည်းရင်ဆိုင်ခဲ့ကြရတဲ့အတွက်မြန်မာနိုင်ငံမှာရေရှည်တည်တတ်တဲ့လူ့အခွင့်အရေးနဲ့ Federal Democracy ထူထောင်နိုင်ရေးနောက်ရိုဟင်ဂျာတွေပါဝင်မြန်မာနိုင်ငံသူနိုင်ငံသားအလုံးစီလုံးညီညွတ်စွာအတူရှင်တွဲနေထိုင်ပြီးတော့ခွဲခြားဆက်ဆံနှိပ်စက်နှိမ်ပတ်မှုရက်ဆက်ကြမ်းကြုတ်မှုတွေကင်းဝေးတဲ့ဒီမိုကရေစီအနာဂတ်ရစေဖို့ရိုဟင်ဂျာတွေဘက်ကလည်းဝိုင်းဝန်းကြိုးပမ်းရပ်တည်ဆောင်ရွက်နေပါမယ်ဆိုတော့ကိုလည်းပူရဲကြေညာချက်ထုတ်ပြန်ခဲ့ကြတာဖြစ်ပါတယ်။ဆီယနာတိန်3နှစ်ပြည့်နှစ်ပတ်လည်နေ့မှာတော့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေကနေစဉ်ဝတ်ပြုဆူတောင်းမှုတွေထဲမှာအထူးအဖြစ်မြန်မာနိုင်ငံမှာစစ်ကောင်စီကဆီယနာတိန်လိုက်ချင်းကနေစလို့အသက်တွေဘဝတွေပေးဆက်ခဲ့ရတဲ့ဒီမိုကရေစီရဲ့လှုပ်ရှားတဲ့သူတွေနဲ့အသက်အိုးအိမ်စီးစိမ်ပြတ်သုံးခဲ့ရတဲ့မြန်မာပြည်သူတွေအတွက်ဝတ်ပြုဆူတောင်းပေးခဲ့ကြပါတယ်လို့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေကပြောပြပါတယ်
တို့တို့ဒုက္ခတဲ့စခဲမှာဟိုအာနာသိနိပလေထွေးပေါ့နော်ဟိုခန်းထဲမှာစီစဉ်ထားတာတွေကတော့အတ္တိခကျန်တို့ဟိုဝက်ပြူစုထုံးပွဲပေါ့နော်အဲဒီမှာဟိုကျန်တို့ကဒီဘက်မှာဟိုဝက်ပြူရှင်က၅ရှင်ရှိပါတယ်အဲပြီးတော့အာယုံပေါ့နော်အာယုံဟိုမူမလင်းခင်ပေါ့နော်မူမလင်းခင်ဝက်ပြူတာရှိတယ်အဲ့ဒီဝက်ပြူရှင်မှာပဲဟိုစူတောင်းပွဲတွေလုပ်မယ်ထုံးစုပွဲတွေလုပ်မယ်အဲပြီးတော့စူတောင်းမယ်အဲအဲ့ဒီကစီစဉ်ပေးလောက်တာရှိပါတယ်တချို့နေရာမှာလဲဟိုဆိုပါ silent နဲ့ဟိုလုပ်မယ်စူပြီးတော့လဲလုပ်နေတာရှိတယ်ဒါမှဒီခါကဒီမှာကဘင်္ဂလားဒေ့ရှ်နိုင်ငံပြည်နယ်လိုအချမ်းနဲ့အရေးရေးကြောင်းပေါ့နော်ဟိုဒီမှာတော့တပိတ်တော့လုပ်စရာမလိုဘူးလေအဲ့ဒါကြောင့်မလို့အတိတ်က silent နဲ့နေမယ်အဲပြီးတော့တောင်းဆိုမယ်ဆူတောင်းမယ
်၃နှစ်ပြည့်နှစ်ပတ်လည်အချိန်မှာတော့မြန်မာနိုင်ငံမှာဆက်အနာရှင်စနစ်အပြီးသက်အဆုံးသတ်ဖို့နောက်ရိုဟင်ဂျာတွေပါဝင်မြန်မာပြည်သူတွေအားလုံးဒန်းတူခွင့်ရေးနဲ့တရားမျှတမှုဖော်ဆောင်နိုင်တဲ့အယက်သားအုပ်ချုပ်မှုပေါ်ပေါက်လာနိုင်ရေးအတွက်ကိုလည်းရိုဟင်ဂျာဒုက္ခသည်တွေဘက်ကတောင်းဆိုခဲ့တယ်လို့ရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့ကိုအောင်မြင့်က VOA ကိုအခုလိုပြောပြပါဗျ
ika ho bo no chandaro ho thong su mu ga di su ton bwe ma thong su mu ga do ho sin ana shin sne ne ho sne su bo no sne su wo ho asun te pou eh bi do democracy ne len ta cha ho ywe kauk ti myauk tat de ho ayeta su ya lao ma be ho sit the ne ta cha la na kan ya po si rue go ho tha pou ပြီးတော့ရူဟင်ဂျာပါဝင်ဟိုထိုင်းရင်သားအလုံးပေါ့နော်ထိုင်းရင်သားအလုံးပါဝင်တဲ့ဟိုဖက်ဒရယ်နဲ့ဒီမိုကရေစီစနစ်ကိုအခြေခံတဲ့ဖွဲ့စည်းပုံအခြေခံပေါ့နော်ဖွဲ့စည်းပုံအခြေခံဥပဒေတရေပေါ်ပေါ်လာဖို့နဲ့အဓိကဟိုတရားမျှတမှုရှိတဲ့အစိုးရတရေပေါ့နော်ပေါ်ပေါ်လာဖို့ရဲ့ then to acquire ရရှိအောင်ပြီးတော့စိမန်တဲ့ဟိုဖက်ဒရယ်ဒီမိုကရေစီနိုင်ငံတော်သည့်ပေါ်ပေါ်လာအောင်ပြီးတော့ရူဟင်ဂျာလူမျိုးပါဝင်ပေါ့နော်လူမျိုးတို့တက်ပြဲခံရတဲ့ဟိုရူဟင်ဂျာပါဝင်ပြီးတော့တခြားဟိုထိုင်းရင်သားရောပြီးတော့မြန်မာပြည်သူလူတို့ရောဟိုစင်အာနာသင်္ကတေကပြီးဟိုချူးလွန်ခံရတဲ့ဟိုကလေးသူငယ်ရောပြီးတော့အခွန်လုံးပေါ့နော်ဟိုချူးလွန်ခံရတဲ့အခွန်လုံးအထွဲ့ဟိုတရားမျှတမှုရရှိဖို့ဒါလည်းထုံးစုံမှာပါပြီးတော့ဟိုရူဟင်ဂျာတွေပြီးတော့တခြားဟိုဟိုထိုင်းဘက်ကရောအဲတခြားနေရာဘက်ကရောအိန္ဒိယဘက်မှာရောဟိုဒုက္ခတွေအပြည့်နဲ့ထိုင်လာတဲ့ဟိုမြန်မာစစ်တဲကြောင့်ပေါ့နော်စစ်တဲကြောင့်ထွေပြေးထင်ချောင်းနေရတဲ့ဒုက္ခတွေအားလုံးပေါ့နော်ဟိုဂွန်တိတ်ကဲရှိရှိနဲ့ဟိုပြေတော့ကိုအမြင်ဆုံးပြင်နိုင်ဖို့အတွက်ဟိုစူထောင်းမယ်ဒါပဲပါမှာပါ
မြန်မာနိုင်ငံမှာဆီယနာရှင်စနစ်အပြီးတိုင်ခြုံငင်းရေးငြိမ်းချမ်းရေးလူ့ခွင့်ရေးဒီမိုကရေစီပြန်လည်ရရှိရေးတိုက်ပွဲဝင်သူများနဲ့အတူ မြန်မာနိုင်ငံမှာအနာဂတ်ဒီမိုကရေစီဖော်ဆောင်ရေးမြန်မာပြည်သူများနဲ့အတူရိုဟင်ညာတွေအတူတကွရပ်တည်ပါကြောင်းရိုဟင်ညာရပ်ဖက်အဖွဲ့ကြီး18ဖွဲ့ကလည်းအာဏာသိမ်းနှစ်ပတ်လည်3နှစ်ပြည့်မှာအတူလက်မှတ်ရေးထိုးပြီးတော့ဝိုင်းဝန်းတောင်းဆိုခဲ့ကြတာလည်းရှိပါတယ်လက်တလုံးမှာတော့ဘင်္ဂလားဒေ့ရှ်ရောရိုဟင်ညာတွေရောရခိုင်မြောက်ပိုင်းမှာကြံခဲ့တဲ့ရိုဟင်ညာတွေပါအခက်အခဲစိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ်။ဆီယနာရှင်အဆက်ဆက်အရက်သားအစိုးရလက်ထက်ပါမကြံဖိနှိပ်မှုအသွာအလာကန့်သတ်ခံရမှုလူခွေရေးဆုံးရှုံးမှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့ရိုဟင်ညာတွေဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာစားနပ်ရိတ်ခါဖြတ်တောက်ခံရမှုအပါအဝင်အလုတ်ကိုင်းခွေလန်းနေပါမှုအနာဂတ်မျှော်လင့်ချက်မဲ့ပြီးတော့မျှော်လင့်ချက်မရှိသလောက်ဖြစ်နေပြီးတော့ပင်လယ်ဖြတ်ကျော်ပြီးတော့တခြားနိုင်ငံတွေစီကိုတွားရောက်အခြေချလုတ်ကိုင်းမှုစူးစမ်းကြတဲ့အခါမှာလည်းအသက်အန္တရာယ်အပါအဝင်အခက်အခဲအကျတဲမျိုးစုံနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ်။ရခိုင်မြောက်ပိုင်းမှာကြံခဲ့တဲ့ရိုဟင်ညာတွေမှာလည်းလက်တလောစစ်ကောင်စီနဲ့ရခိုင်တပ်တော်အေအေတို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့အချိန်ပြင်းထန်နေတဲ့စစ်ရေးပြည်ပခါတွေကြားမှာကြားညံ့နေသလိုထိခိုက်သေးဆုံးမှုတွေပါရှိနေတာမို့လို့မြန်မာနိုင်ငံမှာရိုဟင်ညာတွေပါဝင်တိုင်းရင်းသားမျိုးနွယ်စုပြည်သူအလုံးအတွက်အာမခံချက်အပြည့်အဝပေးနိုင်တဲ့ဒီမိုကရေစီစနစ်ထွန်းကားရေးဆီယနာရှင်စနစ်ပြတ်သောရေးနဲ့ဖက်ဒရယ်စနစ်ပေါ်ပေါက်ရေးတို့အတွက်ရိုဟင်ညာတွေဘက်ကလိုလားတောင်းတပါကြောင်း၃နှစ်ပြည့်အာဏာသိမ်းနှစ်ပတ်လည်နေ့ကနေတောင်းဆိုနေကြတာဖြစ်ပါတယ်ရှင်
ဒါကတော့ရိုဟင်ဂျာတို့မျှော်လင့်ချက်အစီအစဉ်ကိုမဆုမွန်စူးစီးတင်ပြခဲ့တာပါအခုတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီဇန်နဝါရီလ18ရက်နေ့မှာစကိုင်းတိုင်းတပည့်ရင်းမြို့နယ်မဲအိုရွာကိုစစ်ကောင်စီတပ်တွေဝင်ရောက်စီးနင်းခဲ့တဲ့ဖြစ်စဉ်မှာနိုင်ပိုင်းအတွင်းအမျိုးသမီးတွေကလေးတွေအပြင်တပ်ကြီးရွယ်အိုတွေအပါအဝင်လူပေါင်း100လောက်ကိုဖမ်းဆီးခဲ့ပြီးအဲ့ဒီတဲကဆရာနာသိမ့်မှုကိုစန့်ကျင်ရမှာဥဆောင်နေသူလို့ဆွဆွဲခံရတဲ့မက်ခင်နှင်းသေးအပါအမျိုးသား၄ဦးကိုရရက်ဆက်ဆက်တက်ဖြတ်ခဲ့တယ်ဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ NUG အမျိုးသားညီညွတ်ရေးအစိုးရလူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းတို့ကနေပြီးတော့ကြေညာချက်ထုတ်ပြန်ထားပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးတော့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကို Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ဒီစကိုင်းတိုင်းတပည့်ရင်းမှာဖြစ်သွားတဲ့ကိစ္စပေါ့နော်အဲ့ဒီမှာဆိုလို့ရှိရင်ဒါ NUG ရဲ့ထုတ်ပြန်ချက်အရာပေါ့နော်ဒီဥအောင်မျိုးမင်းတို့ရဲ့လူခွင့်ရေးဒီဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရာဆိုလို့ရှိရင်လည်းအဲ့ဒီမဲအိုးချေးရွာမှာအာဒီစစ်ကောင်စီစစ်တပ်တွေရဲ့ကျူးလွန်မှုပေါ့နော်အဲ့ဒါလေးကတော်တော်လေးကိုဟိုပြင်းထန်တယ်နောက်ပြီးတော့ဒီရက်သားတွေပေါ်သူတို့တက်ဖြတ်သွားတဲ့ကိစ္စကတော်တော်လေးရက်ဆက်တယ်ဆိုတော့ဟိုထောက်ပြချက်တွေရှိနေပါတယ်ဆိုတော့အဲ့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဥအောင်မျိုးမင်းတို့ရဲ့တုံ့တက်ချက်ဘယ်လိုရှိလဲရှင
်ဒီမဲဦးဖြစ်စဉ်ကတော်လေးဆိုးွားတဲ့ဖြစ်စဉ်လို့ပြောပေမဲ့ဒီတက်ဆိုးွားတဲ့ဖြစ်စဉ်လည်းအများကြီးပါဒီနေရာထဲမှာလူအစုလိုက်ပြုံလိုက်တက်ဖြတ်မှုတွေလည်းများစွာကြုံတွေ့ရတယ်အဲ့တော့ဖြစ်စဉ်တွေရက်ဆက်ရုံမှာဖြစ်စဉ်တွေကဒီမဲဦးကြီးကဖြစ်စဉ်ကအခုလောလောဆယ်ဖြစ်ဖြစ်ခဲ့တာပေါ့ဒါလည်းမကပါဘူးနောက်ထပ်ဟိုဖြစ်ဖြစ်ခဲ့တဲ့အမှုတွေကျွန်တော်ဆက်ပြီးတော့လည်းရရှိပါတယ်ဒါကိုကြည့်တဲ့အခါမှာကျွန်တော်တို့ဘာလို့တွေ့ရလဲဆိုတော့စစ်ကြောင်းတစ်ကြောင်းကရွာတရွာကိုရောက်လာပြီးတော့ရွေးချက်မရှိဘဲနဲ့တက်ဖြတ်တာမဟုတ်ဗျရွာပေါင်းများစွာလို့ဖြစ်ဖြစ်တည်ကျုံရတယ်ဖြစ်ဖြစ်တဲ့ပုံစံမှာလည်းတွေ့သမျှလူကိုဖမ်းပြီးလို့ရှိရင်တက်ဖြတ်တချို့ဆိုရင်ရွာလုံးကျွတ်မိရှူတဲ့တည်င်းကျွန်တော်တို့ဒီနေ့ပဲရတယ်အဲ့တော့ဒါကဘာညွန်ပြနေလဲဆိုရင်စစ်ဘုတ်တယောက်ဒါမှစစ်သားတယောက်ကသူ့ရဲ့စိတ်အခြေအနေနဲ့လုပ်တာမဟုတ်ဘူးဒါကိုကျူးလွန်မှုအတွက်စနစ်တကျစစ်စင်ကြီးအနေနဲ့ကျူးလွန်နေတာတွေ့ရတယ်ဒါအပြင်ကျွန်တော်တို့ဘာတွေတွေ့ရလဲဆိုရင်တော့ဒီလိုဖြစ်ရကအခုဒီပဲရေးမှာနေမကောက်ရေဦးခင်ဦးကျွန်တော်မျိုးစုံစကိုင်းတိုင်းဆိုတော့ပုံပုံညီတဲ့ကြည့်ပြီစကိုင်းတိုင်းနေမလားဒီနေ့ချင်းနောက်ကျွန်တော်တို့တင်းတင်းတိုင်ဒေတာမှလည်းဖြစ်ဖြစ်နေတယ်အဲ့တော့ဒါကကျူးလွန်မှုကအယမ်းကိုဆွဆူဝါဖြစ်နေတယ်နေရာတိုင်းနှိပါဖြစ်နေတယ်ချစ်တဲ့ပုံစံနဲ့တူနေတဲ့အတွက်တာမန်လူခွေလို့တော့ကျွန်တော်မပြောချင်ပါဘူးဒါကနိုင်ငံတကာသတ်မှတ်ထားတဲ့လူသားမျိုးနဲ့ထိခိုက်စေတဲ့ရာဇဝတ်မှု crime against humanity နောက်အခုကာလဆိုရင်တော့စစ်ပွဲတွေနဲ့ဂျားထဲမှာပြည်ပခါတွေစစ်ပွဲတွေဂျားမှာကျူးလွန်နေတဲ့အတွက်စစ်ပွဲဆိုင်ရာရာဇဝတ်မှုမြောက်မိပြီးတာပြောလို့ရနေပါပြီ
စကိုင်းတိုင်းဒေတာဘက်မှာဆိုလို့ရှိရင်ဒီစစ်အနာသိမ်းမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေကလည်းအထူးသဖြင့်ဒီလက်နက်ကင်မီခုခံတော်လှန်တဲ့အရှိန်ပေါ့နော်အဲ့ဒါလည်းတော်တော်လေးပြင်းထန်တာလည်းရှိနေတော့ဒါပေမဲ့တစ်ဖက်မှာလည်းအခုချိန်ထိဒီစစ်ကြောင်းထိုးတာဒီ စစ်ကောင်စီရဲ့စစ်တပ်တွေကနေပြီးတော့တပ်တွေကနေပြီးတော့ရွာတွေထဲကိုဝင်ရောက်ပြီးတော့ရွာလုံးကျွတ်မီးရှို့တပ်ဖြတ်တာတွေကလည်းရှိနေတယ်ဆိုတော့ဟိုလက်ရှိဒီသခိုင်းတိုင်းနောက်ဆုံးအခြေအနေပေါ့နော်အဲ့ဒီဟာကဘယ်လိုဖြစ်နေလဲရှင်ဥမာ NUG ဘက်ကနေမြီဒီအခုဟို calling ဘက်မှာဆိုရင်လည်း NUG တိမ့်ပိုက်ထားတယ်ဆိုပေမဲ့လည်းဒီဘက်မှာဒီစစ်ကောင်စီဘက်ကပြန်ပြီးတိုက်ခိုက်မှုတွေလည်းရှိနေတဲ့ခါကျတော့အရက်သားတွေရဲ့အခြေအနေဘယ်လိုရှိပါလဲရှင
်ဟိုမြို့သိမ်းရွာတိမ်မလုခင်နေရပါဒီဘာမှမသိနိုင်ခင်နေရဒီသခိုင်းတိုင်းတစ်ခုလုံးကိုအရင်တော့အကျဉ်းသုံးနေဖြတ်လေးပြတ်ပုံစံနဲ့ပဲလုပ်နေကြတယ်ဒီခါဖြတ်မယ်အဆက်တွေဖြတ်မယ်ပတင်းတွေဖြတ်မယ်စကိုင်းတိုက်ဆိုအင်တာနက်ဘလောက်ကြာပြီလဲပိတ်ထားတာဒါအပြင်လူတွေလူသူစုဆောင်းလို့မရအောင်ချက်တဲ့ပုံစံမျိုးဖြစ်ပါတယ်အဲ့တော့မိုင်းအင်ဂျင်နိုင်ပြောသလိုစစ်ပောင်ကျေလာတယ်အထူးသဖြင့်စကိုင်းတိုက်မှာသူကံကာကွယ်မှုတွေအခုဆိုထိုးစစ်တီလုဆောင်နေတဲ့စစ်ပောင်တွေကျေလာတယ်အဲ့တော့စစ်ပွဲရဆိုတော့တစ်ဖက်နဲ့တစ်ဖက်တိုက်ခိုက်မှုကရှိမှာပဲဘာလို့လဲဆိုတော့ကျွန်တော်ကြံရေးပက်နေတာမှမဟုတ်တာတိုက်ပွဲတွေလှုပ်ဆောင်လို့ရှိရင်ဒါတိုက်ခိုက်မှုဖြစ်တယ်။ဒါပေမဲ့အချမ်းပဲစအကောင်စီရဲ့ရည်ရွယ်ချက်ကခုနလိုလက်နက်တိုင်တိုက်ပွဲဝင်နေတဲ့အဖွဲ့တွေကိုအဲ့ဒါတွေမကောက်ကြည်သူလူထုကိုရည်ရွယ်ချက်ရှိရှိနဲ့လူမှန်သမီးတတ်မယ်ဘယ်သူပဲဖြစ်ဖြစ်ကြည်သူလူထုမှလည်းသိတယ်ကိုလုံးမီးရှို့ဖြစ်အရက်သားတွေမှသိတယ်ဘုံကျဲပစ်ဆိုတဲ့ရည်ရွယ်ချက်လှုပ်ဆောင်တာအဲ့ဒါကတော့ဒါစစ်ပွဲတိုက်နေတာမဟုတ်စစ်ပွဲအတွင်းမှာရာဇဝတ်မှုကျူးလွန်တာဖြစ်သွားတယ်အဲ့တော့ဟိုဘာတွေဖြစ်နေလဲဆိုရင်တော့ပြည်သူလူထုကခုနပြောသလိုစစ်ကြောင်းလာလို့ရှိရင်ထွက်ပြေးရမယ်ဆိုတာလူတော်ဝင်အရေးတပါးလို့ဖြစ်နေပြီအဲ့ဒါမှမဟုတ်တက်ဖြတ်ခံထိမယ်အဲ့တော့ကြီးတက်လာတဲ့ချီလင်တက်တွေလာလို့စစ်ကြောင်းတွေလာလို့ဟိုပြေးနိုင်ပြီမယ်အခုကဘယ်လောက်ထိဆိုလဲဆိုတော့လေကြောင်းတိုက်ခိုက်မှုပို့ပြီးတော့ကျင်သုံးလာတယ်မျိုးတွေတိမ်ရွာတွေတိမ်ပြီးပြီဆိုရင်တော့ဟိုအဝေးကနေဟာဝင်စာလက်နက်ကြီးတို့လို့တာပြစ်เนาะကျွန်တော်တို့ဒီလက်နဲ့ကြီးတွေပြစ်ပြီးတော့လူလူရှိမှန်တည်တဲ့ခြေမုံနေတာဒါဆိုလို့ရှိရင်ဒါရရတော်တော်ရဆိုးသွားပါပြီအခုဆိုရင်ဖြစ်ပျက်ခဲ့တဲ့ဒီကိစ္စတွေမကောက်ဘူးကျွန်တော်တို့တွေးသမျှရွာလုံးကျွတ်ကျွန်တော်နီးပါမီးရှို့ခံထိတဲ့ဟာတွေတော့ကလူစုလိုက်ပြုံလိုက်ငါးဦးတဲ့တက်ဖြတ်မှုတွေကြောင့်တေဆုံးမှုပေါင်းပြီး2023ထဲမှာ80ကျော်ရှိခဲ့တယ်ဒါတွေကကျွန်တော်တို့လက်ရှိသခိုင်းတိုင်းမှာဖြစ်ပြက်နေတဲ့အရာစကိုင်းတိုက်နေမကပါဘူးကျွန်တော်ကရင်နီမှာလည်းဒါမျိုးဖြစ်နေဒါဒီကဟိုဥက္ကံလို့လားဥက္ကံလို့တိုက်ပွဲတွေဖြစ်တယ်လို့တချို့ကပြောကောင်းပြောမယ်ဥက္ကံမှုမရှိလေဒီအရာတွေကိုကျွလွန်ခဲ့တဲ့အစင်လာကအကြမ်းဖက်စစ်အုပ်စုရဲ့သွေးစာနဲ့လုံရဖြစ်တယ်ဒါပေမဲ့ပြစ်မှတ်ထားတာကပြည်သူတွေဖြစ်အောင်လှုပ်ဆောင်နေတယ်ပြစ်မှတ်ထားနေတာလည်းအကြမ်းဖက်စစ်အုပ်စုဖြစ်ပါတယ
်ဥအောင်မျိုးမင်းတို့ရဲ့ဒီလူခွင့်ရေးဝင်ကြီးဌာနကထုတ်ပြန်ချက်မှာဒီမဲဦးကျေးရွာမှာဖြစ်ခဲ့တဲ့ကိစ္စပေါ့နော်အဲ့ဒီပဲရင်ဘက်မှာဖြစ်ခဲ့တဲ့ကိစ္စဆိုရင်စစ်တပ်ဒီခလာရပေါ့နော်နံပါတ်အတိကျနဲ့ဟိုထုတ်ဖော်ရေးသားထားတယ်ဖော်ပြထားတယ်ပေါ့နော်ဆိုပေမဲ့တစ်ဖက်မှာကျတော့စစ်ကောင်စီဘက်ကဟိုပြန်ပြီးတော့ညှင်းဆုပ်ထားတယ်ဒါတရေမှားပဲဖြစ်တယ်သူတို့ဒီသူတို့အဲ့ဒီချိန်မှာအဲ့ဒီနယ်မြေဘက်မှာဘယ်စစ်ကြောင်းဟိုမှာဟိုပို့ဆောင်ခြင်းမရှိဘူးဘယ်စစ်ကြောင်းမှာတွားရောက်ခြင်းမရှိဆိုပြီးတော့ဟိုပြန်ပြီးတော့တုံ့ပြန်ထားတာတွေ့ရပါတယ်ဆိုတော့အဲ့ဒီပေါ်မှာအန်ယူဂျီအနေနဲ့ဘာကြောင့်အဲ့လိုမျိုးဟိုကိုယ့်ဘက်ကရောဒီလိုခလာရနံပါတ်အတီကျနဲ့ထုတ်ပြန်နိုင်တဲ့အနေအထားရှိတာလဲရှင
်ချမ်ပစ်စစ်ကောင်စီကတော့ဒါမျိုးကျူးလွန်နေတာကြားခဲ့ပြီကျူးလွန်နိုင်ကျူးလွန်နိုင်သူတို့မလုတ်ပါဘူးလို့အမြဲတမ်းလဲကျွန်တော်တို့ပြောလို့ရှိပါတယ်တမတော်သတင်းစာရှင်းလင်းပွဲဆိုတာသတင်းချက်လက်အမှန်မပြောဘဲနဲ့သတင်းညာလောက်ကြံဖန်နှီးမှုတွေဖန်နှီးထားတဲ့နေရာဆိုတာမတ်အင်ဂျင်တို့လိုတည်င်းသမားတွေလည်းသိကြမှာပါအဲ့ဒီနေရာမှာကျွန်တော်တို့ဘာပြီးတော့ထွက်တွေ့ရလဲဆိုလို့ရှင်တော့ဒီအရက်ဆက်စုံရုပ်မှာပြီးတော့เนาะတက်နိုင်ပြီမုသာဝါဒထပ်ပြီးတော့ကျူးလွန်နေတာစစ်တပ်ပဲဖြစ်ပါတယ်သူတို့လုပ်နေကြလုပ်ငန်းတစ်ခုပါဒါပေမဲ့ကျွန်တော်တို့အခုရထားတဲ့ကိစ္စတွေအခုဆိုရင်ဘယ်တော့မှဖြစ်လဲဘသူဖြစ်လဲတေဆုံးမှုရဲ့စီရင်ကဘလောက်လဲသူတို့အသက်အရွယ်ဘလောက်လဲဘလို့တေဆုံးလဲဆိုတာအလောင်းနေကျွန်တော်တို့ဒါနဲ့ပြန်ပြီးတော့ခြေပနိုင်ပါတယ်သူတို့ရဲ့သတင်းမှားတွေဝါဒပြတ်မှုမှန်ကန်တဲ့အချက်နဲ့ကျွန်တော်တို့ဒါကိုခြေပနိုင်တယ်ဘာကြောင့်ခြေပနိုင်လဲကျွန်တော်တို့ကမြေပြင်မှာရှိတဲ့သူတွေကိုမေးမြန်းနိုင်ခဲ့တယ်မြေပြင်မှာကြုံတွေ့ရတဲ့သူတွေရဲ့အတန်ကိုရအောင်ယူခဲ့တယ်လူခွေရေးကိုလေးစားတဲ့သူတွေဒီရတရားမျှတမှုလူချင်းနဲ့ပြည်သူတွေကကျွန်တော်ရဲ့ပူးပေါင်းဆောင်ရွက်တဲ့ဒီအချက်တွေကကျွန်တော်တို့အမှန်တရားဖြစ်တယ်အဲ့တော့သတင်းစာရှင်းလင်းပွဲသတင်းထုတ်ပြန်ချက်လုတ်ပြီးတော့လိန်ညာသည့်တိုင်အောင်ဖြစ်မှန်ကို ဘယ်တော့မှဖုံးကွယ်လို့မရဘူးဒီအဖြစ်မှန်နေရဲ့အားကောင်းချက်ကြောင့်အခုလိန်ညာပြီးတော့အကြမ်းဖက်စစ်ဟိုရာဇဝတ်မှုတွေကျူးလွန်နေတဲ့သူတွေအတွက်တရားမျှတမှုရတာဝန်မှုတာဝန်ခံမှုကမဖြစ်မနေရကိုရမှာဖြစ်တယ
်တစ်ဖက်မှာကြတော့ဒီအခုဟိုမဲဥရမှာဖြစ်သွားတဲ့ကိစ္စဆိုလို့ရှိရင်ပေါ့နော် VOE ကလက်ခံရရှိတဲ့ဟိုဓာတ်ပုံတွေအရာဆိုလို့ရှိရင်လေဟိုတက်ဖြတ်ခံရတဲ့သူတွေရဲ့အနေအထားကိုကြည့်လို့ရှိရင်တော်တော်လေးကိုဟိုကောင်းပြတ်ချီပြတ်လက်ပြတ်တွေနောက်မိရှုခံထားရတဲ့ဒီဥကောင်းကွန်ကြံခဲ့ရပါတော့အဲ့တော့ဒေသခံတွေရဲ့မျက်မြင်သက်သေတွေရဲ့အဆိုအရဆိုရင်ဒီဥကောင်းကွန်ကမခင်နှင်းထေးရဲ့ဥကောင်းကွန်ဖြစ်တယ်နောက်အဲ့မှာသူကြံခဲ့တဲ့ဒီပရင်ဆွဲကြိုးပေါ့လေအဲ့ဒါကိုလည်းသူတို့တွေ့ရတယ်ဆိုတော့ဒီလိုအမျိုးသမီးတယောက်အပါဝင်နောက်ထပ်ယောက်ျား၄ဦးပေါ့စုစုပေါင်း၅ဦးကိုဒီသူတို့ကျွာရဲကိုဝင်သွားတဲ့နိုင်ပိုင်းအတွင်းကိုဖန်စီနှိပ်ဆက်တက်ဖြတ်တယ်ဆိုတော့ဘာကြောင့်အဲ့လောက်ကြီးထီသူတို့လှုပ်သွားတာလဲဘာကြောင့်ဒီလိုတက်ဖြတ်သွားတယ်လို့သုံးသပ်လဲရှင
်ဒါကတော့အကြောင်းမျိုးဖြစ်နိုင်ပါတယ်နော်ဒီသူလူတုကိုရန်သူသပွဲတက်ဖတ်နေတက်မှတ်ပြီးတော့ရေးရဲဆဲလှုပ်ဆောင်နေသူရဲ့လက်ရင်မှုရေးဆဲကြမ်းကြုတ်မှုဖြစ်နိုင်တယ်ဘာကြောင့်လဲဆိုတာအကြောင်းပြစရာမလိုဘူးဒါပေမဲ့ဒီသူလူတုကိုလှုပ်ချင်တိုင်းလှုပ်တဲ့စိတ်ဓာတ်ရှိနေတဲ့တရိတ်ဆန်လောက်တောင်မှကျွန်တော်တို့ဒီဂုံတိတ်ခါမရှိတဲ့စစ်တပ်ရဲ့လုပ်ရပါဒီနေရာမှာတို့အနေနဲ့ပြည်သူလူထုရန်သူလူမြင်နေပြီအမျိုးသမီးဆိုလို့ရှိရင်စော်ကားလို့ရတယ်ပို့ပြီးတော့အနိုင်ကျင့်လို့ရတဲ့စိတ်ထားတွေရှိပြီကလေးသူငယ်တွေကိုကာကွယ်စောင့်ရှောက်မယ်စားစစ်ပွဲတွေမှာပို့ပြီးတော့စောင့်ရှောက်ပေးရမယ်စားပြစ်မှတ်ထားလှုပ်ဆောင်နေတာဒါကတို့ရဲ့စစ်တပ်ရဲ့ကျင့်ကြံနေဖြစ်နေစစ်တပ်ဆိုတာကောင်းတဲ့လူလည်းရှိနိုင်မယ်ဒါကိုဘူဝါဒတစ်ခုအနေနဲ့ချမှတ်ပြီးဆောင်ရွက်နေတာဖြစ်ပါတယ်ဒါပြင်အရေးယူဆောင်ရွက်မှုမရှိဒီလိုမျိုးကျူးလွန်တဲ့သူကစိတ်ရသွေးမှုကအရေးယူမှုဆောင်ရွက်မှုမရှိဘူးအဲ့တော့ပို့ပြီးတော့လက်ရဲဆက်ရဲဖြစ်လာတယ်ပြည်သူလူထုမြင်လို့ရှိရင်ပါလာတဲ့ငွေကိုဘယ်လိုမျိုးယူမလဲသူတို့အိမ်နေမှုမရှိခင်ဘယ်လိုဝင်ပြီးတော့ဖျက်ဆီးမလဲပြီးရင်တော့တဲလို့မရတော့ဖျက်ဆီးဆိုတဲ့စိတ်တက်ကလူတိုင်းလူတိုင်းရဲ့စစ်သားတိုင်းစစ်သားတွေရဲ့ခေါင်းထဲမှာဝင်လာဖို့အတွက်ပံ့ပိုးပေးနေတဲ့ဟိုမတိမတန်နဲ့ပံ့ပိုးပေးနေတဲ့အပြစ်ရှိတဲ့သူကအပြစ်ကကင်းလွန်တဲ့စနစ်ရဲ့ရလက်ကြောင့်လဲပြောချင်ပါတယ
်အခုလိုဒီစကိုင်းတိုင်းမှာဖြစ်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိစ္စမှာ NUG လူခွင့်ရေးဝန်ကြီးဌာနမှတ်တမ်းတင်တာမျိုးတွေပေါ့နော်ဒီမြန်မာနိုင်ငံတွင်းဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေအဲရိုဟင်ဂျာတွေကိစ္စမှာဆိုရင်လေဒီလူခွင့်ရေးဝန်ကြီးဌာနအဖွဲ့ကနေပြီးတော့ဟိုပြုစုနေတာတွေလည်းရှိရဲဆိုတဲ့အခါကျတော့ဒီလိုလူခွင့်ရေးချိုးဖောက်မှုတွေကိုမှတ်တမ်းတင်ပြုစုနေတဲ့အပိုင်းထိရောက်မှုပေါ့လေအဲ့အခြေအနေကဘယ်လိုရှိလဲရှင်
ကြည့်ရမှုဖြစ်လာဖို့အတွက်ကတော့တက်တေထောက်တာအဓိကအရေးကြီးတာပေါ့ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ဖြည့်ရောက်တဲ့အရေးကြီးဆောင်ရွက်မှုတွေဖြစ်ဖို့အတွက်တိကျတဲ့သတင်းတွေကိုစုစမ်းမှုရှိလာပါမယ်ဒါတွေကစနစ်တကျနဲ့စုစမ်းတာဖြစ်ပါတယ်အဲ့တော့ဖြည့်ရောက်တဲ့အောင်ဘာလုပ်နိုင်လဲပထမဦးဆုံးကတော့ဟိုတရားရေးလို့ဒီတရားဥပဒေအရေးကြီးဖို့အတွက်လမ်းကြောင်းတွေရှိတယ်ဖြတ်သန်းမှာကြာတယ်ဒါပေမဲ့အဲ့တွေလည်းကျွန်တော်ညွှန်မှတ်ပါတယ်ဒါပေမဲ့အရေးကြီးတာကဒီလောက်ထိရက်ဆက်ရုံမှာစွာစစ်ရသွေးမှုတွေကျူးလွန်တဲ့စစ်ကောင်စီကိုနိုင်ငံကြီးအယသူတို့အာဏာဆက်ပြီးတော့မရှင်းတတ်နိုင်အောင်စီးပွားရေးပိတ်ဆို့မှုတွေဒီလိုမျိုးလက်နက်တွေနဲ့ပြည်သူတွေမတက်နိုင်မှုတွေလက်နက်တင်ဖို့ရောင်းချမှုတွေဒါတွေလောက်ဆောင်မှုတွေကျွန်တော်တို့ကြိုးပမ်းဆောင်ရွက်တာဒီနေရာမှာတင့်တင့်အောင်မြင်လာပါပြီနိုင်ငံကြီးရဲ့စီးပွားရေးပိတ်ဆို့မှုတစ်ချိန်တည်းမှာဒီလက်နက်တင်ဖို့ရောင်းချမှုလေးရင်စီတင်ဖို့ရောင်းချမှုအထိကျွန်တော်တောင်းဆိုတဲ့အရာတွေဖြစ်လာတယ်ဒါပေမဲ့နိုင်ငံတိုင်းဆိုရဲအားလုံးဆိုရဲအစ်စ်တော့မရောက်သေးဘူးဒါအောင်ဆက်ပြီးတော့ကြိုးပမ်းမှာရှိပါတယ်နောက်တစ်ခုကအရေးယူဆောင်ရွက်မှုအပိုင်းမှာဥပဒေအရေးယူဆောင်ရွက်ဖို့အတွက်ကျွန်တော်ခုနပြောတဲ့ဒီနိုင်ငံတကာမှာရှိတဲ့တရားရုံးမှန်သမျှဂျာဇွေးမှုရအရေးယူနိုင်မဲ့တရားရုံးမှန်သမျှအတွက်ကျွန်တော်လမ်းကြောင်းတွေပေါက်ထားတယ်အချက်လက်တွေပေးပို့ထားတယ်အဲ့တော့တချို့နေရာမှာကျွန်တော်တို့နိုင်ငံအနေနဲ့ဒီတင်ပြဖို့အတွက်လမ်းကြောင်းတွေမှာခက်ခဲနေရှိတယ်နော်ကျွန်တော်တို့ဒီစာချုပ်တွေကိုလက်မှတ်မထိုးထားတဲ့ကိစ္စတွေလက်ရှိအခြေအနေမှာဒါနဲ့ပတ်သက်ပြီးတော့ဟိုစုံစမ်းစစ်ဆေးဖို့ခက်ခဲရှိတယ်တချို့နေရာမှာခက်ခဲပေမဲ့အရေးယူဆောင်ရွက်မှုအပိုင်းလောက်ရမယ်ဆိုရင်ကြီးညာချက်တွေထွက်လာပြီဒါပေမဲ့ဒီတက်ပုံကိုထိရောက်တဲ့အရေးယူဆောင်ရွက်မှုတွေတော့ဆက်လက်ကြိုးပမ်းဆောင်ရွက်အောင်မှာဖြစ်ပါမယ်
ဒါကတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါရှင
်။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabermis ဖြစ်ပါတယ
်။ဒီနေ့ကနေညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ2024ခုနှစ်အတွက်အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့လာအိုစ်နိုင်ငံကပြုလုပ်တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာမြန်မာအရေးနဲ့သက်ဆိုင်တဲ့ထူးခြားချက်နှစ်ချက်ထွက်ပေါ်လာပါတယ်။အဲ့ဒီထူးခြားချက်တွေအကြောင်းကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကနေဆောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်မှာပါ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေအာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးနဲ့မြန်မာအရေးထူးခြားချက်အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါအာဆီယံလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့လာအိုနိုင်ငံကဥဆောင်ပြီးအာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးကို2024ဇန်နဝါရီ29ရက်နေ့ကလာအိုနိုင်ငံလုံဖရပန်မှာပြုလုပ်ခဲ့ပါတယ်အဲ့ဒီအစည်းအဝေးမှာမြန်မာနဲ့သက်ဆိုင်တဲ့ထူးခြားချက်နှစ်ချက်တွေ့ရပါတယ်။ပထမထူးခြားချက်ကတော့လုံဖရာဘန်အစည်းအဝေးကိုစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဌာနအတွင်းဝန်ဒေါ်မာလာတန်းထိုက်တက်ရောက်လာတာဖြစ်ပါတယ်။ဒုတိယထူးခြားချက်ကတော့ထိုင်းမြန်မာနယ်စပ်မှာဘေးကင်းလုံခြုံတဲ့လူသားချင်းစာနာထောက်ထားမှုစုံတစ်ခုထူထောင်ရေးအစိုးပြုချက်ဖြစ်ပါတယ်။အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုစစ်ကောင်စီနိုင်ငံသားရေးအတွင်းဝန်ဒေါ်မာလာတန်းထိုက်တက်ရောက်လာတာကိုထူးခြားချက်အဖြစ်မီဒီယာတွေကအသားပေးဖော်ပြကြတာတွေ့ရပါတယ်ဒီလိုတက်ရောက်လာတာဟာအာဆီယံအလှည့်ကျဥက္ကဋ္ဌပြောင်းလဲသွားလို့လားဒါမှမဟုတ်ရင်ဒါဟာစစ်ကောင်စီရဲ့တန်တမာရေးအောင်မြင်မှုလေလားအာဆီယံဟာစစ်ကောင်စီအပေါ်မှာသဘောထားပြောင်းလာတာလားဆိုတဲ့မေးခွန်းထုတ်သူတွေလည်းရှိပါတယ်
အာဆီယံအလှည့်ကျဥက္ကဋ္ဌနိုင်ငံပြောင်းသွားတဲ့အတွက်လုံလီလုံဟာတချို့ပြောင်းလဲသွားတာရှိနိုင်ပါတယ်။ဒါပေမဲ့အာဆီယံရဲ့ 5-point consensus လို့ခေါ်တဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်၅ချက်ကတော့မပြောင်းမလဲတည်ရှိနေတာတွေ့ရပါတယ်။အာဆီယံနိုင်ငံသားရဲ့ဝန်ကြီးများအစည်းအဝေးကိုဒေါ်မာလာတက်ထိုက်တက်ရောက်လာတာဟာအာဆီယံရဲ့သဘောထားပြောင်းလဲသွားတာမဟုတ်သလိုစစ်ကောင်စီရဲ့တန်တမာရေးအောင်မြင်မှုလို့လည်းမဆိုနိုင်ပါဘူး။ဘာကြောင့်လဲဆိုတော့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကိုယ်တိုင်တက်ရောက်သဘောတူပြီးတော့အာဆီယံအဖွဲ့ဝင်နိုင်ငံအလုံးကသဘောတူချမှတ်ထားတဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်၅ချက်ကိုမြန်မာစစ်ကောင်စီကလိုက်နာတာအကောင့်ထဲပေါ်တာမရှိတဲ့အတွက်အာဆီယံဆိုင်ရာအစည်းအဝေးတွေကိုစစ်ကောင်စီခေါင်းဆောင်တွေစစ်ကောင်စီအဖွဲ့ဝင်တွေစစ်ကောင်စီရဲ့ဝန်ကြီးတွေကိုတက်ရောက်ခွင့်မပေးဖို့မဖိတ်ကြားဖို့အာဆီယံအနေနဲ့ဆုံးဖြတ်ချက်ချထားပါတယ်ဒါပေမဲ့နိုင်ငံရေးရာထူးမတူတဲ့ non political representative ကိုတော့အာဆီယံအစည်းအဝေးတွေကိုဖိတ်ကြားပါတယ်တက်ရောက်ခွင့်ပေးထားပါတယ
်ဒီရင်အာဆီယံအစည်းအဝေးတွေမှာတော့နိုင်ငံရေးရာထူးတနည်းအားဖြင့်စစ်ကောင်စီခေါင်းဆောင်နဲ့စစ်ကောင်စီအဖွဲ့ဝင်တွေစစ်ကောင်စီဝန်ကြီးတွေကိုတက်ရောက်ခွင့်မပေးရင်ဘယ်သူမှမတက်ဘူးလို့စစ်ကောင်စီကတင်းခံနေကြတာပါဒါပေမဲ့အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့လာအိုနိုင်ငံကပထမဦးဆုံးကျင်းပတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုတော့နိုင်ငံသားရေးအတွင်းဝန်ဒေါ်မာလာတန်းထိုက်ကိုပထမဆုံးအကြိမ်ဖြစ်စစ်ကောင်စီကဆေးလွှတ်ခဲ့တာတွေ့ရပါတယ်။ဒါနဲ့ပတ်သက်လို့နိုင်ငံရေးစောင့်ကြည့်လေ့လာသူတဦးကတော့လာအိုမှာပြုလုပ်တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးအစည်းအဝေးကိုတက်ရောက်ဖို့စစ်ကောင်စီကသူ့ရဲ့နိုင်ငံသားရေးအတွင်းဝန်ကိုလွှတ်လိုက်တာတွေ့ရတယ်။ဒါဟာစစ်ကောင်စီရဲ့တန်တမာရေးတိုးတက်မှုလားဆိုရင်တော့မဟုတ်ဘူးလို့ပဲပြောရမှာပဲ။ဘာလို့လဲဆိုတော့လာအိုအရင်အာဆီယံလက်ကျဥက္ကဋ္ဌဖြစ်အင်ဒိုနီးရှားတာဝန်ယူခဲ့တဲ့2023မှာလဲအာဆီယံအစည်းအဝေးတွေကိုနိုင်ငံရေးရာထူးမဟုတ်သူ non political representative တွေကိုဖိတ်ခဲ့တာပဲဒါပေမဲ့စစ်ကောင်စီကဝန်ကြီးအဆင့်မတက်ရရင်မတက်ဘူးဆိုပြီးတင်းခံနေခဲ့တာပါခုဒီချိန်မှာတော့လာအိုမှာလုပ်တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုစစ်ကောင်စီဟာနိုင်ငံရေးရာထူးမဟုတ်သူတဦးကိုပထမဆုံးချိန်ဖြစ်တက်ရောက်စီခဲ့တာတွေ့ရပါတယ်ဒါဟာတန်တမာရေးအထူးကြံနေတဲ့စစ်ကောင်စီဟာတင်းမခံနိုင်တော့ပဲအာဆီယံအစည်းအဝေးတွေမှာရတဲ့နေရာကပဲတက်မယ်ရတဲ့အပေါက်ကပဲဝင်မယ်ဆိုပြီးလူရဝင်ဖို့ကြိုးစားတဲ့သဘောလို့ယူဆတဲ့အကြောင်းသူ့အမည်ကိုပြောပါတယ်။နောက်တစ်ခုကအာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့လုံဖရာဘန်အစည်းအဝေးမှာထိုင်းမြန်မာနယ်စပ်ဘေးကင်းလုံခြုံတဲ့လူသားချင်းစာနာထောက်ထားမှုစုံတစ်ခုထူထောင်ဖို့ထိုင်းနိုင်ငံရဲ့အဆိုပြုချက်ကိုဥက္ကဋ္ဌလာအူ မြန်မာစစ်ကောင်စီအပါအဝင်အာဆီယံဖွဲ့ဝင်နိုင်ငံတွေကသဘောတူညီခဲ့ကြတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်မြန်မာထိုင်းနယ်စပ်လူသားချင်းစာနာမှုဇုံကိုထိုင်းနိုင်ငံတပ်ခရိုင်ထဲမှာတိစောက်မှာဖြစ်တဲ့အကြောင်းနဲ့တပ်ခရိုင်ထဲကမဲဆောက်မြို့ကိုလာမဲ့ဖေဖော်ဝါရီ၈ရက်နဲ့၉ရက်နေ့တွေမှာသူသွားရောက်မဲ့အကြောင်းထိုင်းနိုင်ငံဂျာယီဝန်ကြီးပန်ပရီဘီဟိန်ဒနုကရာကပြောတဲ့အကြောင်းဘန်ကောက်ပို့သတင်းစာက2024ဇန်နဝါရီ30ရက်နေ့ကရေးသားပါတယ်။ဒါအပြင်ထိုင်းမြန်မာနယ်စပ်လူသားချင်းစာနာမှုဆောင်ထူထောင်မဲ့အစီအစဉ်ကိုတရုတ်နိုင်ငံဂျာယီဝန်ကြီးဝမ်ယီနဲ့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်တို့ကလည်းသဘောတူညီကြတယ်လို့ထိုင်းနိုင်ငံဂျာယီဝန်ကြီးကပြောတဲ့အကြောင်းကိုဘန်ကောက်ပို့မှာဖော်ပြထားတာတွေ့ရပါတယ်။
လောဘရာဘအာဆီယံရဲ့ကစားရေးဝန်ကြီးများအစည်းအဝေးအပြီးထုတ်ပြန်ချက်ပါလဲခွဲခြားခြင်းမရှိဘဲလူသားချင်းစာနာမှုအကူအညီလိုအပ်နေသူတွေကိုအခြေခံလိုအပ်ချက်များယုံကြည်စိတ်ချစွာနဲ့ထိထိရောက်ရောက်ပွေလင်းမြင်သာမှုရှိစွာထောက်ပံ့ပေးနိုင်ရင်ထိုင်းမြန်မာနှစ်နိုင်ငံကျက်ချည်သည့်အသင်းတွေရဲ့ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာလူသားချင်းစာနာမှုအကူအညီပေးမှုတွေပြင့်တင်လာရင်ကတအူးခြေလမ်းကိုအာဆီယံအဖွဲ့ကြီးအနေနဲ့ကြိုဆိုတယ်လို့ဖော်ပြထားတာတွေ့ရပါတယ်အယ်ဂျာဇီရာတဲ့ထဏာကလည်းဆရာလာသိမှုအပြီးပူပူကျဲပြတ်ကြီးထွားလာတဲ့အကျက်တဲကိုမြန်မာတွေကပဲဦးဆောင်ဖြည့်ရှင်းကြဖို့အာဆီယံကတိုက်တွန်းတဲ့အကြောင်းစောင်းပါတပုတ်ကို2024 January 30ရက်နေ့ကရေးသားပါတယ်။ဒါပေမဲ့ဘလို့ဖြည့်ရှင်းရမလဲ။အဲ့ဒီလိုဖြည့်ရှင်းတဲ့အခါအမျိုးသားညီညွတ်ရေးအစိုးရ NUG ပါဝင်ခြင်းရှိမရှိဆိုတာကိုတော့အာဆီယံကြေညာချက်မှာဖော်ပြမထားဘူးလို့အယ်ဂျာဇီရာစောင်းပါကထောက်ပြထားပါတယ်။
နိုင်ငံတော်ဝန်တိုက်ပွဲတွေအချိန်မြင့်လာတာနဲ့အတူစစ်ဘေးရှောင်ပြည်သူတွေအရေအတွက်ဟာလဲတနေ့တခြားတိုးပွားလာနေတာတွေ့ရပါတယ်စစ်ဘေးရှောင်တွေကိုထိထိရောက်ရောက်ကူညီနိုင်ဖို့ဆိုရင်ပြည်တွင်းကပုံမှန်လမ်းကြောင်းတွေကနေပေးဖို့ကူညီဖို့ဆိုတာမဖြစ်နိုင်ဘူးလို့ပဲဆိုရမှာပါဒါကြောင့်လဲအိန္ဒိယနိုင်ငံတွေကတဆင့်နေစားဖြတ်ကျော်အကူအညီပေးနိုင်ရေးကို NUG အပါအဝင်အရက်ဖက်အဖွဲ့အစည်းတွေအကူအညီပေးရေးအေဂျင်စီတွေကကြိုးပမ်းနေကြတာပါအခုထိုင်းနိုင်ငံရဲ့အဆိုပြုချက်နဲ့စတင်မဲ့ထိုင်းမြန်မာနယ်စပ်လူသားချင်းစာနာထောက်ထားမှုစုံတိစောက်ရေးမှာထိုင်းမြန်မာကြက်ရှင်ဤအသင်းတွေနဲ့အတူနိုင်ငံတကာကြက်ရှင်ဤအသင်းကြီးပါပါဝင်ဆောင်ရွက်မယ်လို့သတင်းတွေကဆိုပါတယ်ဒေသခံတော်လိုင်းအင်အားစုတွေတိုင်းရင်းသားလက်နက်ကန်အဖွဲ့တွေနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့နဲ့ညှိနှိုင်းလှုပ်ဆောင်သွားဖို့ရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးနိုင်ငံရေးအကဲခတ်တူကတော့ဘယ်လိုပဲဖြစ်ဖြစ်ထိုင်းအစိုးပြုတဲ့ဘေးကင်းလုံခြုံတဲ့လူသားချင်းစာနာထောက်ထားမှုဆောင်ထူထောင်ရေးဟာတိုးတက်မှုတစ်ခုလို့ပြောလို့ရပါတယ်။လူအပ်နေသူတွေထံအမှန်တကယ်ရောက်ရှိဖို့နဲ့ထိထိရောက်ရောက်ကူညီနိုင်ဖို့ဆိုရင်တော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေတော်လိုင်းရေးအင်အားစုတွေကိုခြံလှပ်ထားခဲ့လို့မဖြစ်နိုင်ပါဘူး။သူတို့နဲ့ညှိနှိုင်းလှုပ်ဆောင်ဖို့လိုပါမယ်။အဲ့ဒီလိုဖြစ်လာစီဖို့ NUG နေနဲ့ဥဆောင်ပြီးနီလန်းရှာဖွေသင့်တယ်လို့ဆိုပါတယ်ခင်ဗျာ။
ကမ္ဘာမြန်မာမီဒီယာမြင်ကွင်းကျဲမတ်မြင်ကွင်းမတ်စုအစီအစဉ်ကိုဆောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ခဲ့တာပါအခုတော့ ISP မြန်မာမြင်ကွင်းကျဲမတ်စုအစီအစဉ်ကိုကြည့်ကြရအောင်ပါ2024ခုနှစ်ဇန်နဝါရီလနောက်ဆုံးပတ်အတွင်းဝဒေတာကို MNDA အဖွဲ့ရဲ့ဂါဝရပြုခီးစင်မှာမျက်နှာသစ်လူငယ်ခေါင်းဆောင်တွေကို UWSA ဝပြည်သွေးစည်ညီညွတ်ရေးဘက်ကပွဲထုတ်ခဲ့ပါတယ်အဲ့ဒီအကြောင်းအရာနဲ့ပတ်သက်လို့ ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျဲမတ်စုမှာဒီအကြောင်းအရာတွေကိုအချက်လက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ရှင
်ကိုကံအဖွဲ့ရဲ့ခေါင်းဆောင်ဒုတိယပူဇော်ကြီးဖုန်တရွှင်ဟာဇန်နဝါရီနောက်ဆုံးပတ်မှာဝါနဲ့မိုင်းလာကိုသွားခဲ့ပါတယ်လောက်ကန်ရဲ့ပြင်ကိုကန့်ဒေတာတခုလုံးကိုပြန်လဲတင်ယူပြီးတဲ့နောက်မှာသွားခဲ့တာဖြစ်ပါတယ်။ဒီခီးစဉ်ကိုတရုတ်နှစ်တစ်ကူအကျိုးကာရဝပြုခီးစဉ်ဖြစ်သတင်းထုတ်ခဲ့ပါတယ်။ဇန်နဝါရီ24နဲ့25ရက်မှာဝါဒေတာကိုသွားခဲ့ပြီး28ရက်မှာမိုင်းလာကိုရောက်ခဲ့တာပါ။ကိုကန့်ခေါင်းဆောင်ဟာဝါပြည်သွေးစည်းညီညွတ်ရေးပါတီခေါင်းဆောင်တွေရဲ့နေအိမ်တွေစီတီးခြားသွားခဲ့ပါတယ်။ဒါအပြင်ဝါဒုတိယဥက္ကဋ္ဌကြောက်ကွန်ဦးဆောင်တဲ့အဖွဲ့နဲ့လည်းဆွေးနွေးပွဲလုပ်ခဲ့ပါသေးတယ်။ဆွေးနွေးပွဲမှာဝါပြည်သွေးစည်းညီညွတ်ရေးပါတီဘက်ကလူငယ်မျက်နှာသစ်ခေါင်းဆောင်တွေကိုမြင်ခဲ့ကြရတာပါ။ ဝါဘကပွဲထုတ်လာတဲ့လူငယ်တွေထဲမှာလက်ရှိခေါင်းဆောင်တွေရဲ့မျိုးဆက်တွေအဓိကပါခဲ့ပါတယ်ဆွေးနွေးပွဲမှာဒုတိယဥက္ကဋ္ဌကြောက်ကော်အန်းကိုခြံရံပြီးမျိုးဆက်သစ်တွေကနေရာယူခဲ့ပါတယ်တယောက်ကပါတီရဲ့ဒုတိယအထွေထွေတွင်ရင်မှုပေါက်အိုက်ခံဖြစ်ပါတယ်သူဟာပါတီဥက္ကဋ္ဌပေါက်ယူခြံရဲ့တာတူဖြစ်ပါတယ်နောက်တယောက်ကပါတီရဲ့နိုင်ငံရေးဌာနကြီးမှုကြောက်အိုက်နက်လိုင်ဖြစ်ပါတယ်သူကပါတီတီထောင်ခဲ့သူတူဖြစ်တဲ့ကြောင်ညီလိုင်ရဲ့သားဖြစ်ပါတယ်ကြောင်ညီလိုင်ကတော့2009ခုနှစ်မှာကွယ်လွန်ခဲ့တဲ့ခေါင်းဆောင်အောင်တူပါဆွေးနွေးပွဲမှာထူးထူးခြားခြားမြင်တွေ့ခဲ့ရသူတူကလူငယ်အမျိုးသမီးတူဖြစ်ပါတယ်အဲ့ဒီအမျိုးသမီးဟာတခြားလူငယ်မျိုးဆက်ကောင်းဆောင်တွေနဲ့အတူရှေ့တန်းမှာတိုင်ခဲ့ပါတယ်။သူဟာပါတီဥက္ကဋ္ဌပေါက်ယူချန်ရဲ့အတွင်ရင်မှုဟဲဖြင့်ဖြစ်ပါတယ်။ပါတီရဲ့အရန်ဘဟုကော်မတီဝင်လည်းဖြစ်တယ်လို့ပန်ဆန်းမှာပဲမွေးဖွားကြီးပြင်းခဲ့သူလို့သိရပါတယ်။ပေါက်ယူချန်ရဲ့အင်ကိုကိုကန့်ကောင်းဆောင်တွားတွေ့တဲ့အချိန်မှာလည်းဟဲဖြင့်ကိုမြင်ခဲ့ရပါတယ်။ဒုတိယဥက္ကဋ္ဌကြောက်ကော်အန်းရဲ့သားကြောက်လျှောက်ဖူကိုလည်းဆွေးနွေးပွဲမှာမြင်ရပါတယ်။သူကတော့ပါတီရဲ့ဘဟုကော်မတီဝင်အဖြစ်တာဝန်ယူထားပါတယ်။ကိုကန့်ခေါင်းဆောင်ဆက်သွားခဲ့တဲ့မိုင်းလာမှာလည်းမျိုးဆက်တဲ့ခေါင်းဆောင်မှုကိုမြင်ရပါတယ်။မိုင်းလာတွေ့ဆုံမှုမှာမိုင်းလာဒုတိယဥက္ကဋ္ဌဦးထိန်လင်းဦးဆောင်ခဲ့တာပါ။ဦးထိန်လင်းဟာမိုင်းလာဥက္ကဋ္ဌဦးဆိုင်လင်းရဲ့သားဖြစ်ပါတယ်။ MNDA ခေါင်းဆောင်နဲ့ကိုကန့်အဖွဲ့ကိုဦးထိန်လင်းကိုယ်တိုင်ခရီးဦးကြိုခဲ့တာမြင်တွေ့ရပြီးဆွေးနွေးကြချိန်မှာနောက်ထပ်ဒုတိယဥက္ကဋ္ဌတူဖြစ်တဲ့ဦးစံပေနဲ့အတူဦးဆောင်ခဲ့ပါတယ်။ဥက္ကဋ္ဌဦးဆိုင်လင်းကိုတော့ကိုကန့်အဖွဲ့ရဲ့အခုခရီးစဉ်မှာမြင်တွေ့ခဲ့ရတာမရှိပါဘူ
း ISP မြန်မာမြင်ကွင်းကျေမှတ်စုအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါအခုတော့မြန်မာပြည်ကပေးစာကဏ္ဍကိုမအေးတနာကျော်ကတင်ဆက်မှာပါ
ရဲ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တို့လေးနဲ့စာချင်ပါတယ်။မွန်တိုင်းဟောတော်လေးပြည်ဆိုတဲ့တော်ရရှင်ကဗီဒီယိုကိုကျေးဇူးပါလို့ကျွန်တော်တို့ကပြပောင်းလာနေတာဆိုတော့သတင်းတွေကိုနားထောင်နေရပါတယ်။ရခိုင်ပြည်မှာတော့ဖုန်းလိုင်းအင်တာနက်လိုင်းနေမရတာမလို့ဗီဒီယိုကသတင်းတွေကိုပဲနားထောင်ရတာပါ။ရခိုင်ပြည်သတင်းတွေကိုများများတင်ပြပေးစေချင်ပါတယ်တဲ့။ပြပရောက်ရခိုင်တယောက်ဖြစ်ပါတယ်ရှင်။နောက်ထပ်တော်ရရှင်တယောက်ကတော့ဆက်အာနာပြည်၃နှစ်ပြည်မှာသူပြောချင်တာလေးပြောပြရစီဆိုပြီးအခုလိုစာရေးလာပါတယ်
။မင်္ဂလာပါ VOA ခင်ဗျာ။စစ်တပ်အာဏာသိမ်း3နှစ်ပြည့်မှာတိုင်းပြည်ကိုဒုက္ခပေးနေတဲ့စစ်ကောင်စီရဲ့အုပ်ချုပ်မှုကိုအလိုမရှိကြောင်းပြောကြင်ပါတယ်။ VOA ကိုနားဆင်အားပေးခဲ့တာမဆလခေ1980အာဇာနီကုန်းမှာမြောက်ကိုရီးယားသူလျော်တွေဘုံးပေါက်ခွဲလှုပ်ကြံစဉ်ကတည်းကပါ။ VOA အဖွဲ့သားအားလုံးတယောက်မကျန်ကျန်းမာချမ်းသာကြပါစေခင်ဗျာ။ကျွန်တော်နာမည်မဖော်ပြပါနဲ့ဗျာ။ကျွန်တော်နေရတာကမြန်မာပြည်ဖြစ်နေလို့ပါ။နားလေပေးပါမအေးတန်တာကြောခင်ဗျာကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါကျွန်မရောင်းပြီးတော့တော့မှာကုနာနာမည်ကိုခေါ်မိပြီးတော့မှာပြန်ပြီးတော့အတန်အသွင်းရပါတယ်နော်ဟုတ်ကဲ့တက်နိုင်ကြများတော့နာမည်မပြောပါဘူးရှင်တချို့တွေကတော့ဘာမှမရေးထားတဲ့အတွက်ကြောင့်မလို့လဲကျွန်မနာမည်ထည့်ပြောလိုက်တာဖြစ်ပါတယ်တရရှင်နေသူပြောသွားတဲ့အတိုင်းပဲပြီးခဲ့တဲ့ဇာတာပြီဖေဖော်ဝါရီ1ရက်နေ့တော့မြန်မာနိုင်ငံမှာစစ်အာဏာသိမ်းခံရတာ3နှစ်ပြည့်သွားခဲ့ပါတယ်နော်အနာသိမ့်ပြည့်ရဲ့နောက်နိုင်ငံအခြေအနေတည်ငြိမ်မှုရေးပေါ်အခြေအနေအုပ်ချုပ်ရေးကာလတတ်မှတ်ပြီးတော့6လအုပ်ချုပ်မယ်လို့ကြေညာထားခဲ့ရတာကနေပြောစစ်ကောင်စီခုဆိုရင်အချိန်ချင်းပဲ6လစီတည်တန်းတိုးလာနေခဲ့တာဖြစ်ပါတယ်။အခုလည်းဇန်နဝါရီလ31ရက်နေ့မှာနောက်ထပ်6လတည်တန်းတိုးတယ်လို့ကြေညာတော့အဲ့ဒီတည်ငြိမ်ကတော့လူ အတော်များများစိတ်ဝင်စားစိတ်ဝင်စားရဲဆိုတာကဝေဖန်ပြီးတော့စိတ်ဆိုးတာတွေလာရေးကြတဲ့တဲ့နဲ့ဖြစ်ပါတယ်ရှင်။အဲ့ဒီတဲ့အောက်မှာမှတ်ချက်တွေလာရေးကြတာတစ်ထောင်နီးပါးလောက်ကိုရှိလို့အဲ့ဒီထက်ကသရရှင်အမြင်တချို့ကိုဝေမျှခြင်းပါတယ်။ချစ်ခွင့်ချူချူဆိုတဲ့သရရှင်ကနိုင်ငံတစ်ခုကိုအုပ်ချုပ်တာကိုငွေရိုးချီစားနေတယ်လို့မျိုးအတိုးကရော့မသွားသေးပါလားဗျာတဲ့။တိုင်းမျိုးတကယ်ချင်းပဂရီအချင်းတွေကိုသိပါရင်နဲ့မျက်ွယ်ပြုနေနိုင်တာတော့မဟုတ်တော့ဘူး။ဖြက်စီးတာနဲ့တူသွားပြီ။မားတာကိုမားတယ်လို့ဝန်ခံရမှာကြောက်နေတာအတိသာကြီးပါတဲ့ဖြိုးလေးဆိုတဲ့သွားရှင်ကလည်းအာနာတိန်ကလေးကတက်တန်းတိုးတဲ့အလုတ်ကလွဲလို့ဘာလုံးမှအဖက်မတင်ကာလုံကာလုံနဲ့ကုံလာလိုက်တာတရွာကိုလူ30လိုက်တောင်းနေတာတော့မှလောက်ပါမလားတဲ့မိကွန်းထုတ်လာပါတယ်ဝင်းစော်ဆိုတဲ့သွားရှင်ကတော့တခြားဒီလိုမျိုးအာနာတိန်မှုကိုကန့်ကွက်ကြပြီးလာရင်းနေကြတဲ့သွားရှင်နေနဲ့တိန်မတူပါဘူးသူ့ရဲ့အမြင်ကွဲပြားပါတယ်ဒါကြောင့်မလို့ဖော်ပြပေးလိုက်ပါတယ်သူကမဲချင်းပြန်မစစ်ပေးရင်ဝင်မဲလို့အချိန်ချင်းပြောထားရရနဲ့မစစ်ပေးပဲအဝင်ခံတာကိုတဲ့ပြန်စစ်ပေးလိုက်တော့ဘာဖြစ်သွားမှလဲအလွန်ဆုံးကြာလာသုံးလပေါ့တဲ့ဒါကတော့သူ့မြင်မှာနော်နောက်ထပ်သောရရှင်တယောက်ကလည်း6လ6လနဲ့တက်တန်းတူတာတိုင်းပြည်မှာတိုးတာဆိုလို့ကုံစင်းနှုံးမဲရှိတော့တယ်အကြည့်ချက်လည်းလောက်ကြပါအောင်လို့ရေးလာပါတယ်အေးဒီသောရရှင်မတိုင်ခင်ဖတ်လာလိုက်တဲ့ဖတ်လိုက်ရတဲ့မှတ်ချက်တခုကျွန်မအခုပြန်ရှာနေခက်နေလို့ပါမှတ်ချက်တွေအများများတဲ့အတွက်ကြောင့်မို့သူပြောတာကကြတော့ဒီသောရရှင်ပြောသလိုမျိုးတိုင်းပြည်မှာတက်တန်းတိုးတာကုံစင်းနှုံးမဲတိုးလာတာကုံစင်းနှုံးမဲရှိတော့တယ်လို့မဟုတ်ပါဘူးကုံစင်းနှုံးလည်းတိုးလာပါတယ်ထိခိုက်ပြီးတော့တရားတဲ့သူတွေလည်းတိုးလာပါတယ်လို့ရေးလာပါတယ် GM Mark ဆိုတဲ့သောရရှင်ကမြန်မာနိုင်ငံရဲ့အဓိကမဟာတိုင်းကြီးဖြစ်တဲ့မြန်မာတက်မတော်ဆိုတာအနာဂတ်ပျောက်နေပါပြီအမေရိကန်ဒေါ်လာတန်ပေါင်းများစွာလည်းပိုင်ဆိုင်ထားပြီမဟုတ်လားတဲ့အသက်ရွယ်လဲအိုလာပါပြီလောကမှာဘလောက်ကြာကြာရှိနေနိုင်အောင်ပါလဲအေးစစ်စစ်ထိုင်စားအသက်ပါလေမြန်မာပြည်ကြီးကိုတော့ငြိမ်းချမ်းခွင့်ပြုပါတော့တိုင်းသူပြည်သားတွေအားလုံးအေးချမ်းစွာနေခြင်းပါပြီဘယ်သူပဲအုတ်ချုပ်အုတ်ချုပ်မြန်မာတိုင်းရဲ့လုံးငြိမ်းချမ်းစွာလှုပ်ပေးနိုင်မယ်ခေါင်းဆောင်မယ်အလို့ရှိပါတယ်အမှန်တကယ်တိုင်းသူပြည်သားတွေရဲ့ဒုက္ခတွေကိုကိုချင်းစာပြီးတော့တိုင်းပြည်ကိုအေးချမ်းတည်ငြိမ်အောင်လှုပ်ပေးနိုင်မယ်အရာရှိအာဏာရှိဗိုလ်ချုပ်တွေဗိုလ်ချုပ်မှုကြီးတွေအများဆုံးပေါ်ပေါက်လာပြီးတော့မြမပြည်ကြီးလည်းအမြန်ဆုံးတည်ငြိမ်အေးချမ်းလာပါစေလို့ဆုတောင်းနေပါတယ်တဲ့ဒါတော့ဒီသောရရှင်တက်တန်းတို့သုံးနှစ်ပြည်မှာသူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ဆုတောင်းလိုက်တာဖြစ်ပါတယ်အခုဆက်ပြီးတော့ကျွန်တော်တို့ VOE ကတင်ဆက်ပေးတဲ့သတင်းနဲ့ပတ်သက်ပြီးတော့အဲ့ဒီသတင်းတွေမှာပါတဲ့အကြောင်းအရာတွေမှာသောရရှင်ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာကြတာတွေကိုဖော်ပြပေးချင်ပါတယ်နော်ပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့တနင်္လာနေ့တုန်းကဒီ American Congress လွှတ်တော်ရဲ့ Raven House အဆောက်အအုံမှာကျင်းပတဲ့မြမအရေးအစီအခံနဲ့ပွဲမှာအာဏာသိမ်းပြီးတဲ့နောက်ပိုင်းမြမပြည်မှာလူနည်းစုခရစ်ယာန်ဘာသာဝင်တွေပေါ်ပို့ပြီးတော့ပြစ်မှတ်ထားဖိနှိပ်နှိပ်စက်ညှဉ်းပန်းမှုတွေမြင့်တက်လာတယ်ဆိုတဲ့အကြောင်းတင်ပြခဲ့တာဖြစ်ပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တရားရေးလာတာကဆမ်ဘရခိုင်ဆိုတဲ့သောရရှင်မှာခရိယန်တစ်ခုတည်းမဟုတ်ပါဘူးဗုဒ္ဓဘာသာလည်းတူတူပါပဲတင်ပြရတဲ့လူတွေကမတရားတဲ့သူတွေပါစစ်ကောင်စီကပြည်သူတွေအားလုံးရဲ့ဘာသာရေးအဆောက်အုံတွေဖျက်ဆီးပြီးတော့ပြည်သူတွေကိုနှီးမြှုပ်မြှုပ်နဲ့ဖိနှိပ်နေတယ်လို့ပြောရမှာပါတဲ့နောက်ထပ်သောရရှင်တရားကတော့
ကချင်၊ကရင်၊ကရင်နီနဲ့ချင်းပြည်နယ်မှာစကားဆလုံနေပုံတွေကဘာသာရေးစစ်ပွဲပါဆင်နွှဲနေတဲ့အသွင်ဆောင်ပါတယ်။ဥပမာရွာတိုင်းမှာစာတင်ကျောင်းတစ်ကျောင်းနဲ့ဖျားကျောင်းတစ်ကျောင်းတော့ရှိကြတာပါပဲ။စကားဆတက်လာရင်စာတင်ကျောင်းမှာစခန်းမချပဲဖျားကျောင်းမှာတမင်စခန်းချတာမျိုးပါ။ခရီးရနေအထွတ်မြတ်ထားတဲ့ဖျားကျောင်းထဲမှာအရက်တော့ဖဲရိုက်၊မူယူကခုံတာမျိုးလုပ်ကြတယ်။တမင်လုပ်တာ2021နှစ်ဦးနောက်ပိုင်းဒါမျိုးကနေရာတိုင်းနှိပါးမှာဖြစ်တာ။ဥပမာတစ်ခုပါကျန်တာအများကြီးလူမျိုးရေးဒီမိုကရေစီရေးဖက်ဒရယ်အရေးမကဘူးဘာသာရေးအရာပါပါတယ
်ဘာသာရေးအရာဘာသာပေါင်းစုံကိုစစ်ကောင်စီကပြစ်မှတ်ထားတိုက်ခိုက်ပါတယ်လို့ဒီသောရရှင်ရေးလာတာဖြစ်ပါတယ်ညီမတိုင်းညီမနေစဉ်ကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်ဒီကိုပိုင်ထင်မြင်ယူဆချက်တွေကိုရေးလာကြတဲ့အထက်မှာသောရရှင်တယောက်တိတ်ခန့်တရေကောင်းဆိုတဲ့သောရရှင်မှာသူကရှမ်းမြောက်တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ရေးလာတာဖြစ်ပါတယ်
။တရုတ်စိတ်တိုင်းကြကစားနေတဲ့ပွဲပါပဲ။ရခိုင်နဲ့တရုတ်ပြောရင်ဟို၃ပွဲလို့အပြည့်ရက်သွားမယ်။ဒီပွဲကမြန်မာပြည်ကအသက်တွေပေါနေလို့တရုတ်ကဂျားတဲ့ကဝင်ကစားပြနေတာ။ရခိုင်လည်းရက်သွားရင်အကြမ်းဖက်စစ်တပ်ကအသက်ရှူပေါက်အရာကြီးနည်းနည်းခြောင်သွားမယ်။အကြမ်းဖက်စစ်တပ်ကိုအာမွေခိုင်းဖို့တရုတ်ကဂျားတဲ့ကနေပွဲချင်းခဏအနားပေးတာပါ။အနားပေးပြီးရင်စစ်တပ်ကိုပြန်စော်ဖို့မိသိမ်းပြန်ပြလိမ့်မယ်။ဒါကိုတရုတ်ရဲ့ကစားကွက်လို့ခေါ်တယ်။
တရုတ်ရဲ့လှည့်ကွက်ထဲမှာမြန်မာတွေရောက်နေပါတယ်ဆိုတော့ဒီဒေါ်ရရှင်ရေးလာတာပါဒါကဒေါ်ရရှင်ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေဖြစ်ပါတယ်နော်ဒီလိုတော့ဒေါ်ရရှင်ရဲ့ပေးစာတွေကိုဒီမှာရက်ချင်ပါတယ်ရှင်အားလုံးအတွက်ပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုနေပါတယ်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ဒါကတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမဲအေးတနာကျော်တင်ဆက်သွားတာပါကျမတို့ VOE ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်အခုတော့ကဘာတလွားထူးခြားဆန်းပြသတင်းအစီအစဉ်ကိုတင်ဆက်မှာပါတိုက်ခိုက်မှုတွေအတွင်းနှစ်ဖက်မိသားစုအိမ်တွေရောပိုင်ဆိုင်သမျှတွေပါပျက်စီးသွားတဲ့ပါလက်စတိုင်းစုံတွဲယာယီတဲတဲမှာမင်္ဂလာပွဲကျင်းပခဲ့တဲ့သတင်းအပါအဝင်ထူးခြားဆန်းပြသတင်းတွေကိုကိုညံဝင်းအောင်နဲ့မက်အီတန်စင်တို့ကစူးစီးတင်ဆက်မှာပါရှင
်။ဂါဇာဒေသစစ်ပွဲတွေကြားယာယီတဲတစ်ခုမှာပါလက်စတိုင်းအမျိုးသားနဲ့အမျိုးသမီးမင်္ဂလာပွဲကျင်းပခဲ့ပါတယ်။မိသားစုဝင်တွေမိတ်ဆွေတငယ်ချင်းတွေကိုဖိတ်ကြားခြင်းပေမဲ့တော်တော်များများမရှိကြတော့ဘူးလို့သူတို့သားမိုဟာမက်အယ်ဂန်ဒေါကပြောပါတယ်။မင်္ဂလာဆောင်မှုအဝတ်အစားတွေနဲ့ခန်းဝင်ပစ္စည်းတွေပြင်ဆင်ထားခဲ့ပေမဲ့လည်းစစ်ပွဲတံကြောင့်အားလုံးဆုံးရှုံးသွားတဲ့အပြင်သူတို့နေတဲ့အိမ်ပါပျက်စီးသွားကြောင်းသူကပြောပါတယ်စစ်ပွဲမတိုင်ခင်ကတည်းကလက်ထပ်ဖို့ပြင်ဆင်ခဲ့ပြီးကြီးကျယ်တဲ့မင်္ဂလာအခမ်းအနားကျင်းပဖို့စီစဉ်ခဲ့ပေမဲ့လည်းအခုတော့ plastic 8ထဲမုတ်ထည့်ပြီးအဲ့ခံကျွေးခဲ့ရတယ်လို့သူတို့သမီးကလည်းရိုးရှင်းတဲ့အဖြူရောင်ဝတ်စုံနဲ့အနီရောင်ရိုးရာပန်းထိုးပေါ်ဝါကိုမျက်လွှာချပြီးအကျဉ်းယုံကျင်းပခဲ့ကြတာဖြစ်ပါတယ်ဂါဇာဒေသကိုအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုအတွင်းသူတို့နှစ်ဦးစလုံးရဲ့မိသားစုအိမ်တွေပျက်စီးသွားခဲ့တာဖြစ်ပါတယ်။2023အောက်တိုဘာလတုန်းကပါလက်စတိုင်းစစ်သွေးကြွဟားမတ်စ်အဖွဲ့ကအစ္စရေးကိုတိုက်ခိုက်ခဲ့ပြီးနောက်အစ္စရေးဘက်ကပြန်လည်တံပြန်ထိုးစစ်ဆင်တိုက်ခိုက်ရမှာဂါဇာဒေသမှာထိခိုက်ပျက်စီးမှုတွေပြင်းထန်နေစေဖြစ်ပါတယ်ခင်ဗျာ
။စပိန်နိုင်ငံမက်ဒရစ်မြို့တော်မှာအိမ်ဝေးတိရစ္ဆာန်တွေကိုရေမှန်းဖြန်းပြီးတော့ကောင်းချီးမြတ်တာပေးတဲ့ပွဲကျင်းပခဲ့ပါလိမ့်။ဇန်နဝါရီလ18ရက်နေ့မှာကျင်းပခဲ့တဲ့သူတော်စင်အန်တိုနီကိုချီးမွမ်းတဲ့အထိမ်းအမှတ်အနေနဲ့နှစ်စဉ်ကျင်းပလေးရှိတာပါ။မက်ဒရစ်မြို့တော်မှာစိန့်အန်တိုနီခရစ်ယာန်ဘုရားကျောင်းကိုခွေးရီကျောင်းတွေကအစအိမ်ဝေးတိရစ္ဆာန်ပေါင်းစုံကသူသခင်တွေကိုစီနဲ့ရောက်လာကြပြီးဆုတောင်းမြတ်တာပို့သတာကိုခံယူခဲ့ကြပါလိမ့်။သူတော်စင်အန်တိုနီကဟိုးရှေတုန်းကအီဂျစ်နိုင်ငံမှာနေထိုင်ခဲ့တဲ့သူဖြစ်ပြီးတော့တရိတ်ဆန်လေးတွေအပေါ်မှာသနာကျင်တာဂီယူဆိုက်တဲ့သူအဖြစ်ထင်ရှားသူဖြစ်ပါလိမ့်အသက်10နှစ်ရှိပြီဖြစ်တဲ့ခွေးလေးဇက်ကအရင်တုန်းကချူကြခဲ့ပေမဲ့လည်းလွန်ခဲ့တဲ့3နှစ်တာကာလအတွင်းလုံးဝဖျားနာတာမရှိတဲ့အကြောင်းဒီဖျားအကြောင်းကိုနှစ်စဉ်လာရောက်တဲ့သူတခင်ကပြောပြပါလိမ့် ။သခင်တွေပေါ်မှာသစ္စာရှိတဲ့အဖို့မွန်ကောင်းတွေဖြစ်ကြတဲ့အတွက်တိရစ္ဆာန်လေးတွေကလည်းလူတွေလိုပဲကောင်းချီးမေတ္တာရထိုက်သူတွေဖြစ်ကြတယ်ဆိုပြီးဖုံးတော်ကြီး Valentis Bravo ကပြောတာဖြစ်ပါလိမ့်ရှင
်။ရုရှားနိုင်ငံကာလင်နင်ဂရက်ဒေသကစီလန်နိုဂရက်မြို့ကကုန်းစုံဆိုင်တစ်ခုမှာအလုတ်ပြုတ်သွားတဲ့ကြောင်လေးတစ်ကောင်ကိုအလုတ်ပြန်ခန့်ဖို့လူအယောက်6000ကျော်လက်မှတ်ထိုးတောင်းဆိုခဲ့ပြီးတဲ့နောက်ကြောင်လေးအလုတ်ပြန်ရသွားပါတယ်။စတိုးဆိုင်မှာ3နှစ်ကြာနေလာတဲ့ကြောင်လေးစာကေးကိုမြို့တွေကသူတွေသိနေကြပြီးကုန်းစုံဆိုင်မှာကြောင်ရှိနေတာစံမာရီနဲ့မငင်ညို့ဘူးဆိုပြီးတယောက်ယောက်ကသွားတိုင်လိုက်လို့သက်ဆိုင်ရာစံမာရီအာဏာပိုင်တွေကဆိုင်မှာကြောင်လေးမနေရတော့ဘူးဆိုပြီးပြိပင်လိုက်တာပါ။ကြောင်လေးစာကေးရဲ့တခင်ဟောင်းဖြစ်တဲ့အဖအိုတယောက်ဆုံးသွားပြီးတဲ့နောက်ကြောင်လေးနေစရာမရှိဖြစ်သွားတာကြောင့်စတိုးဆိုင်မှာလာနေဖြစ်သွားကြောင်းဆိုင်မန်နေဂျာထာတီယာနာကပြောပါတယ်အမွှေးမိခိုးရောင်နဲ့လူလိုမျိုးလုံးရှိတဲ့ကြောင်လေးစာကေးကလူမှုကွန်ရက်မှာရောကြော်ညာရိုက်ဖြစ်တယ်လို့ပြက်ကရင်ထုတ်ဖို့လေဓာတ်ပုံရိုက်ခံမှုပါတယ်ဒီစတိုးဆိုင်မှာမန်နေဂျာအဖြစ်သူ့ကိုယာတူးပေးထားပြီးတစ်နှစ်စာလုံးအတွက်အတော်ဆုံးဝန်ထမ်းစုကိုလည်းရရှိထားတာပါစတိုးဆိုင်မှာကြောင်မထားရဘူးဆိုတဲ့သတ်မှတ်ချက်ကြောင့်ကြောင်လေးစာကေးကိုဆိုင်မှာမတွေ့ရတော့တဲ့နောက်ပိုင်းဖောက်သည်တွေကအမေးများလာပြီးစတိုးဆိုင်မှာကြောင်လေးကိုအလုတ်ပြန်ခန့်ဖို့အွန်လိုင်းမှာထောက်ခံချက်လက်မှတ်ကောက်ခံခဲ့ကြတာပါဆာလန်နိုဂရန့်မြို့မှာလမ်းဘေးကြောင်အကောင်80ကျော်ရှိတာဖြစ်ပြီးခီးသွားဧည့်သည်တွေအလွယ်တကူကြောင်စာကျွေးနိုင်ဖို့ပတ်စံထည့်လိုက်ရင်အလိုလျောက်ဝယ်နိုင်တဲ့ကြောင်စာ vending machine တွေပါထားရပေးတာဖြစ်ပါတယ်ခင်ဗျာ
အော်စတြေးလျနိုင်ငံအနောက်ပိုင်းဝေးလံခေါင်ဖျားတဲ့ပီလ်ဘာရာနဲ့ဂတ်စကွိုင်းဒေသတွေမှာဇန်နဝါရီလနောက်ပိုင်းတုန်းကအလွန်မင်းပူပြင်းမှုတွေကြုံတွေ့ခဲ့ရပါတယ်။ဇန်နဝါရီလ21ရက်နေ့တုန်းကဆိုရင်42ဒီဂရီစင်တီဂရိတ်အထိပူပြင်းခဲ့တာပါ။မိုင်းတူဖို့လုပ်ငန်းလုပ်သူများတဲ့ပီလ်ဘာရာမြို့မှာပုံမှန်ဆိုရင်ဇန်နဝါရီလမှာရှိရမယ့်အပူချိန်ထက်ခုနှစ်မှတ်ကျော်ပိုများပြီးတော့48ဒီဂရီစင်တီဂရိတ်လောက်ထိပူပြင်းနေရမှာလူကိုအကောင်လိုက်ကင်ထားသလိုခံစားရတယ်ဆိုပြီးဗီဂျင်းနိုင်ငံကလာလေသူတယောက်ကပြောပြပါသည်ဒီလို6တွေ့ပူပြင်းလုံးမှုတွေကြောင့်တော်မီလောင်နိုင်ပြီးတော့ဆိုက်ကလုန်းမုန်တိုင်းနဲ့မိုးခေါင်ရေရှောင်းမှုလိုမျိုးတဘာဝဘေးရန်တွေပိုဆူဆူရွရွလေးဖြစ်နိုင်တဲ့အကြောင်းမိုးလေဝသပညာရှင်တွေကသတိပေးထားပါတယ်ရှင်
ဒါကတော့ကဘာတလွားထူးခြားစံပြသတင်းတွေကိုမတ်အီတန်စင်နဲ့ကိုညံဝင်းအောင်တို့ကပြောပြသွားတာပါအခုတော့တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်အတွက်သတင်းချင်းချုပ်ကိုကိုအောင်လင်းကပြောပြမှာပါရှင
်ပင်လယ်နီးရဲ့တင်မော်တွေကိုပစ်ခတ်ဖို့ပြင်ဆင်နေတဲ့ဟူတီတပုံတွေရဲ့တင်မော်ဖြတ်မစ်ဆိုင်တုံးတစ်ခုကိုဒီနေ့စောပိုင်းမှာပဲကိုကုတ်ကိုကာကွယ်တဲ့အနေနဲ့တိုက်ခတ်ခဲ့တဲ့အကြောင်းအမေရိကန်စစ်တပ် 11th ဒေသကိုကဲရေးဌာနကပြောလိုက်ပါတယ်ယေမန်နိုင်ငံကတဘုံတွေထိ ंछ ုတ်ထားတဲ့နယ်မြေကနေပြစ်ခတ်မဲ့မစ်ဆိုင်တုံးဟာဒေသတွင်းမှာရှိတဲ့အမေရိကန်ရေတပ်သင်္ဘောတွေနဲ့ကုန်တင်သင်္ဘောတွေအတွက်အရေးပေါ်ချင်းချောက်မှုအန္တရာယ်ဖြစ်အမေရိကန်စစ်တပ်ကတုံ့တက်ခဲ့တယ်လို့လည်း X လူမှုကွန်ရက်ကထုတ်ပြန်ချက်မှာဖော်ပြခဲ့တာပါဣသရေလအတွက်စီးရီးအကူအညီနဲ့အမေရိကန်စစ်လက်နက်တွေပြန်လည်ဖြည့်တင်းဒေါ်လာ 18.6 ဘီလီယံသုံးစွဲမဲ့ဥပဒေမူကြမ်းတရားကိုအောက်လွှတ်တော်မှာအများစုထိန်းချုပ်ထားတဲ့ Republican တွေတင်သွင်းမှုစီစဉ်နေပါတယ်။ယူကရိန်းအတွက်အကူအညီတွေမပါဝင်မဲ့လူမှုကြီးကြပ်ရေးလုပ်ငန်းတွေအတွက်ဘီလီယံနဲ့ချီသုံးစွဲမဲ့အမျိုးသားလူညွန့်ဆိုင်ရာသုံးစည်းဥပဒေမူကြမ်းဟာထောက်ခံမှုအပြည့်အဝရဖို့တော့စိန်ခေါ်မှုတွေရှိနေပါတယ်။ဥပဒေမူကြမ်းဟာအောက်လွှတ်တော်ဥက္ကဋ္ဌနဲ့ Republican ကိုယ်စားလှယ်အတွက်ဣသရေလကိုထောက်ခံမှုပြသရာရောင်းနိုင်မယ်လဲ။ Democratic Party ကအများစုနဲ့ထိန်းချုပ်ထားတဲ့အထက်လွှတ်တော်ရဲ့ထောက်ခံမှုရနိုင်မယ်အလားအလာတွေကတော့နည်းပါးနေပါတယ်။ Facebook လူမှုကွန်ရက်မှာ Ranger တွေပေါ်မွန်တီပေါ်ပြနေတာတွေကိုဟန်တာဖို့ Ranger ဒုက္ခသည်၂ယောက်ကအိန္ဒိယနိုင်ငံကတရားရုံးမှာတောင်းခံလိုက်ပါတယ်။အိန္ဒိယနိုင်ငံကလူမှုကွန်ရက်တွေမှာ Ranger တွေကိုအကြမ်းဖက်ဝါဒီတွေတရားမဝင်ရွှေ့ပြောင်းနေထိုင်သူတွေစတဲ့မကောင်းတဲ့အသုံးနှုန်းတွေနဲ့ပေါ်ပြနေပြီးဝိုင်းပယ်အောင်လုပ်နေတာတွေရှိရကြောင်းဟန်တာပေးဖို့တရားရုံးမှာရှောက်ထားခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုအောင်လင်းကပြောပြသွားတာပါ။ဒီကနေ့ညအစီအစဉ်ထုတ်လွှင့်ရေးမှူးကတော့ကိုရနိုင်ပါရှင်။အသံဖန်းအင်ဂျင်နီယာကတော့ Helen Guardian ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Juna Gamme ပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရရှင်။ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။BND ရဲ့အသွေးတွေကနေကင်းဝေးကြပါစေရှင်။ကျမအင်ဂျင်နိုင်ပါ။